Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် January လ29ရက်နေ့ကြာသပတေးနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပိုင်းအတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။ဒီကနေ့တင်ဆက်မယ့်အစီအစဉ်တွေထဲမှာဆိုလို့ရှိရင်ခါတိုင်းလိုပဲကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးမှာပါ။သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတစ်နှစ်အတွင်းဆေးရုံဆေးကန်းနဲ့ဆေးဝင်တန်းတွေကိုပြစ်မှတ်ထားပြီးတော့စစ်တပ်ကတိုက်ခိုက်ခဲ့တာ415ကြိမ်ရှိခဲ့တယ်လို့လူ့အခွင့်အရေးအထွတ်ဆရာဝန်များအဖွဲ့ကထုတ်ပြန်ကြေညာပါတယ်။ယူကရိန်းအရေးရုရှားယူကရိန်းဂျာမနီပြင်သစ်တို့ဆွေးနွေးကြတဲ့သတင်းရုရှားရဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်တွေကိုအမေရိကန်အစိုးရကစာရေးသားတုံ့ပြန်လိုက်တဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ဆက်ပေးသွားပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။မြန်မာပြည်မှာခုဖြစ်နေတဲ့အခြေအနေကတော့ဒီရင်းစစ်လို့ပြောလို့ရတယ်ပေါ့။အခုရင်းနှီးကုန်ပြည့်နေတဲ့အခါကျွန်တော်စီးပွားရေးလုပ်ငန်းတွေ၊ဒီရင်းစီးပွားရေးလုပ်ငန်းတွေလည်းတော်တော်များများရပ်ဆိုင်နေတ
ယ်ပေါ့။မြန်မာပြည်မှာပြည်တွင်းမတည်ငြိမ်မှုတွေကြောင့်စီးပွားရေးဆက်လက်ကျဆင်းနေရတဲ့အကြောင်းတွေကိုမကြခင်ပဲအပြည့်စုံသားတော်တော်ဆင်ရပါမယ်။အဲ့ဒီနောက်မှာတော့ကရင်ပြည်နယ်လေးကေကော်ဒေသကအိမ်ပြန်လို့မရသေးတဲ့စစ်ပြေးဒုက္ခတွေအကြောင်းကိုလည်းဆက်လက်တင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ကျွန်တော်တို့မြန်မာရေးသုံးသပ်ချက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ဒီကနေ့စီစဉ်ထားပါတယ်။အခုလောလောဆယ်မှာတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မှအင်ဂျင်နိုင်တို့ကပြောပြပေးကြမှာပါခင်ဗျာ
။မြောက်လန်ဒီစာချုပ်ဖွဲ့နေတိုမာမိတ်တွေယူကရိန်းပါဝင်ဥရောပကလက်တွဲပတ်တွေနဲ့တိုင်ပင်ဆွေးနွေးပြီးနောက်ရုရှားရဲ့လုံခြုံရေးအတွက်အာမခံမှုတောင်းဆိုချက်တွေကိုအမေရိကန်ကတရားဝင်စာနဲ့တုံ့ပြန်လိုက်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နဲ့ရုရှားတန်တမာရေးအရာဆက်လက်ဆွေးနွေးဖို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်
။ The document we've delivered includes concerns of the United States and our allies and partners.About Russia's action.
တုံ့ပြန်ပေးဖို့ရစာထဲမှာလွန်ကျွေးရေးကိုတိုက်ခိုက်စေတဲ့ရုရှားရဲ့လုပ်ရပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေရုရှားရဲ့လုပ်ရကြောင့်ပေါ်ပေါက်လာတဲ့စိုးရိမ်မှုတွေပေါ်အလေးနဲ့ထားပြီးလက်တွေ့ကျတဲ့တုံ့တန်မှုတွေနဲ့အတူဘုတ်ဘောတင်ချက်ရရှိကောင်းရရှိနိုင်မယ့်ကိစ္စတွေအတွက်ကျွန်တော်တို့ဘက်ကအဆိုပြုချက်တွေလည်းပါဝင်ပါတယ်လို့ဝန်ကြီးပလင်ကင်ကပေါ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။နှစ်ဖက်ကြားပုံရိပ်တည်ချက်ရှာနိုင်မယ့်အခွင့်အလမ်းတွေရှိနေသေးတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေပြောဆိုထားကြပြီးဥရောပတိုက်မှာမစ်ဆိုင်းတုံးလက်နဲ့ထိန်းချုပ်ရေးပါဝင်ကိစ္စတော်တော်များများမှာတိုးတက်မှုရနိုင်မယ့်အလားအလာတွေရှိနေစေဖြစ်တယ်လို့လည်းယူဆထားကြပါတယ်။အမေရိကန်ဘက်ကတုံ့ပြန်ချက်ကိုတော့ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဆူလီဗန်ကိုလည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနကိုတွားရောက်ပေးပို့ခဲ့တာပါ။ဥရောပလုံခြုံရေးနဲ့ပတ်သက်လို့နေတိုမဟာမိတ်ဖွဲ့ကလည်းတရားစွပ်ပြချက်ကိုရုရှားထံပေးပို့ခဲ့ပါတယ်။စွပ်ပြချက်မှာပါဝင်တဲ့အချက်လက်အသေးစိတ်တွေကိုတော့အမေရိကန်ကထုတ်ပေါ်မပြောပါဘူး။ရုရှားဘက်ကတောက်ဆိုချက်ထဲမှာတော့နေတိုမဟာမိတ်ဖွဲ့ကိုဥရောပရှိပချင်းအထူးသဖြင့်ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုတိုးချဲ့တာတွေမလုပ်ဖို့နဲ့အရှေ့ဥရောပမှာတည်ရင်ဟာလျှော့ချဖို့တွေပါဝင်ပါတယ်။ရုရှားယူကရိန်းနိုင်ငံနေဆက်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲရုရှားယူကရိန်းဂျာမနီနဲ့ပြင်သစ်လေးနိုင်ငံတာဝန်ရှိသူတွေဗိုလ်ထုနေ့ကပါရီမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကတော့ပါရီမြို့တော်ကဆွေးနွေးပွဲဟာကောင်းမွန်ပွင့်လင်းပြီးထူးခြားတဲ့ရလဒ်ကောင်းတွေထွက်ပေါ်မှုမျှော်လင့်ကြောင်းဗိုလ်ထုနေ့မှာပဲပြောဆိုထားပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်အန်ဒရီယာမက်ကလည်းယူကရိန်းအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါ။ရှေ့လာတဲ့ပူးတွဲစည်းရေးလက်ချက်မဲ့အစီအစဉ်တွဲဆိုပြီးဘယ်လာရုစ်နိုင်ငံကိုရုရှားကတပ်ဖွဲ့တွေနဲ့စစ်ပစ္စည်းတွေထပ်မံပို့ဆောင်နေချိန်မှာပဲပြင်သစ်နိုင်ငံမှာဆွေးနွေးကြတာဖြစ်ပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သမ္မတဗလာဒီမီယာပူတင်ပေါ်ပိတ်ဆို့တံခတ်အရေးယူတာအကျိုးမရှိပဲတံပြန်အကျိုးသက်ရောက်မှုတွေသာကျေဝါနိုင်တယ်လို့သတိပေးခဲ့တာပါ။တံခတ်မှုတွေကနိုင်ငံရေးအရာထိခိုက်နိုင်မှာမဟုတ်ပဲစိုးကျိုးတွေသာဖြစ်နိုင်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခဲ့မယ်ဆိုရင်ရုရှားသမ္မတအပါအဝင်စီးပွားရေးအရာပိတ်ဆို့တံခတ်ရေးယူမှုတွေနဲ့ပြင်းထန်တဲ့အကျိုးဆက်တွေကိုရင်ဆိုင်ရမှာဖြစ်ကြောင်းအင်္ဂါနေ့မှာပဲသတိပေးထားပါတယ်။ မြန်မာအရေးပါဝင်နိုင်ငံတကာပြဿနာတွေကိုတာဝန်ယူကင်တွယ်ရတဲ့အခြေခံတာဝန်ရှိသူတယောက်ရဲ့ဖုန်းကိုအစ္စရေးနည်းပညာကုမ္ပဏီကထုတ်လုပ်တဲ့ထောက်လိုင်း software ကိုသုံးပြီးစိုက်ဘာတိုက်ခတ်ခံရကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ NSO Group Technologies ကုမ္ပဏီကတချို့လူရှားသူတွေသတင်းသမားတွေနဲ့တခြားလူတွေကိုမတမာတဲ့နည်းနဲ့ထောက်လန်းတာအာဏာရှင်ဆိုရတဲ့လူ့ခွင့်ရေးချိုးဖောက်ရမှာအပြည့်ကူညီတာတွေရှိတယ်လို့အမေရိကန်ကပြောဆိုထားကြောင်းလဲဗိုဒူးနေက HRU ရဲ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။မြန်မာအာဖဂန်နစ္စတန်အီသီယိုးပီးယားဆီးရီးယားအစ္စရေးပါဝင်နိုင်ငံရဲ့လူခွေရေးပြဿနာတွေပေါ်ပေါက်နေတဲ့နိုင်ငံတွေအတွက်တာဝန်ယူထားတဲ့ HRU အဖွဲ့ဒါရိုက်တာလာမာဖကီးရဲ့လက်ခံဖုန်းတွေကိုပြီးခဲ့တဲ့နှစ်ထဲ၅ချိန်ဖောက်ထွင်းခံရတယ်လို့လည်းဖော်ပြထားပါတယ်။ Omicron COVID မျိုးဝေးဟာကူးစက်မှုမြန်ဆန်ပေမဲ့ယောဂအပြင်းထန်ခံစားရတဲ့သူအရေအတွက်နေပါကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ရဲ့သုတေသီတွေကပြောဆိုလိုက်ပါတယ် Omicron ကူးစက်မှုတွေအမြင့်ဆုံးရောက်ခဲ့တဲ့ကာလအဖြစ်ယူဆထားတဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကနေဒီနှစ်ဇန်နဝါရီလ15ရက်နေ့အထိအထူးကျက်မှတ်ကူးစက်ဆောင်ကိုပို့ဆောင်ရတဲ့လူနာရေအတွက်ဟာကူးစက်မြန် Delta မျိုးကွဲထက်26ရာခိုင်နှုန်းနည်းပါပြီးပြီးခဲ့တဲ့နှစ်ဆောင်းရာသီမှာကူးစက်မှုသစ်တွေမြင့်တက်လာတဲ့အချိန်ထက်29ရာခိုင်နှုန်းလျော့နည်းနေကြောင်းလေ့လာတွေ့ရှိခဲ့ကြတာပါ Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ကူးသားရတဲ့အချိန်ကလည်းပြန်မြ9ရက်ခွဲလောက်သာရှိခဲ့ပြီး Delta ပိုးကူးစက်တဲ့ကာလတွေမှာ9ရက်ခွဲပြီးခဲ့တဲ့နှစ်ဆော့ဒီကာလာတွေမှာရှင်းရလောက်ရှိခဲ့တာကိုလည်းတွေ့ရှိထားကြပါတယ်။ Omicron ပိုးကူးစက်မှုတွေနဲ့ဆေးရုံတင်ကုသရတဲ့သူတွေနေ့စဉ်စံချိန်တင်များပြားနေတဲ့ကြောင့်အမေရိကန်ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရတယ်လို့ COVID ကြောင့်သစ္စာဝါစုရေထွက်ရလဲနေ့စဉ်ပြန်မြ 2,000 ကျော်လောက်ရှိနေပါတယ်ခင်ဗျာ။
ဒီ American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ကြာသပတေးနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါ။အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအကြံပြုချက်အဖြစ် January 26ရက်မနေ့ကထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးတစ်နှစ်ပြည့်တော့မယ့်အချိန်မှာထုတ်ပြန်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြံပြုချက်ထဲမှာအထူးသဖြင့်စစ်ကောင်းဆောင်တွေစစ်တပ်အတိုင်းဝိုင်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လင်းပြီးနိုင်ငံတွင်းရင်းနှီးမြှုပ်နှံမယ်စီးပွားရေးလုပ်ကိုင်မယ်ဆိုရင်ကြုံတွေ့ရမယ့် NDA တွေများပြားလာနေကြောင်းဖော်ပြထားပါတယ်။တဘာဝတန်အဇတအရင်းမြစ်တွေအပေါ်ဆီယာနာရှင်တွေရဲ့လဝက်ကြီးအုံမှုနဲ့ပွင့်လင်းမြင်သာမှုမရှိတာဟာနိုင်ငံတွင်းကြီးမားတဲ့အာဂတိလိုက်စားမှုကိုဖြစ်ပေါ်စေတယ်လို့ American အစိုးရကသုံးသပ်ပါတယ်။ဒါကြောင့်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကြောက်မြတ်နဲ့တန်ဖိုးကြီးဓာတ်သတ္တုတူဖော်ရေးလုပ်ငန်းတွေအိမ်ချမ်းမြေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပါအဝင်စစ်လက်နဲ့ပစ္စည်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေနဲ့ပူးပေါင်းလုပ်ကိုင်မယ်ဆိုရင်အကြီးမားဆုံးစီးပွားရေး NDA တွေကိုရင်ဆိုင်ရနိုင်ကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုရှိနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မဲ့စီးပွားရေးကုမ္ပဏီတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဒဏ်ခတ်မှုတွေအပါအဝင်ငွေကြေးခွာချမှုတိုက်ဖြတ်ရေးဥပဒေအခြားတရားဥပဒေကြောင်းဆိုင်ရာတွေအရပါအရေးယူခံရနိုင်ကြောင်းလည်းအဲ့ဒီအကြံပြုချက်မှာသတိပေးထားပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မနေ့ကအွန်လိုင်းကနေဗီဒီယိုနဲ့ဆက်သွယ်ဆွေးနွေးရမှာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင်အထည်ဖော်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့အာဆီယံနိုင်ငံတွေကြားအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကိုဝင်ရောက်ခွင့်ပြုရေးကိစ္စမှာတော့စစ်ကောင်စီဘက်ကအတိအကျပြောဆိုထားတာမရှိပေမဲ့မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်ပထမဆုံးအကြိမ်ဝင်ရောက်ခွင့်ပြုပြီးအပြစ်ခက်ရက်စဲကြဖို့နိုင်ငံတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဌာနအတွင်းဝင်ကယ်ဝကင်ဟွန်ကသတင်းထောက်တွေကိုပြောပါတယ်အရင်အာဆီယံအထူးကိုယ်စားလှယ်မလေးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာခီးစင်မှာတော့ထိမ့်သိမ်းခံထားရတဲ့ဒေါ်အောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်တက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေးခွင့်မပေးတဲ့အတွက်ခီးစင်ပြတ်ပြားခဲ့ရပါတယ် မြန်မာနိုင်ငံမှာဆရာနာတင်ကြီးတစ်နှစ်အတွင်းကျမ်းမာရေးဝန်ထမ်းတွေဆေးရုံဆေးခန်းအဆောက်အုံတွေကိုစစ်တပ်ကနေပိတ်မှတ်ထားတိုက်ခိုက်ချင်းချောက်မှုပေါင်း415ခုထိရှိခဲ့တယ်လို့လူ့အခွင့်အရေးဆိုင်ရာသမားတော်များ PHR ကမနေ့ကထုတ်ပြန်ကြေညာပါတယ်။လာမယ့် February 1ရက်ဆရာနာတင်နဲ့နှစ်ပတ်လည်မတိုင်မီထုတ်ပြန်လိုက်တဲ့ PHR ရဲ့အစီရင်ခံစာအသစ်မှာဆရာဝန်သူနာပြုတွေဆေးရုံဆေးခန်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဆောက်အုံတွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်မှုတွေကိုမိမောင်းထုတ်ပြထားပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့အရက်သားတွေကိုစစ်တပ်ကနှိမ်နင်းရမှာကျန်းမာရေးဝန်ထမ်းတွေကိုပိတ်မှတ်ထားအကြမ်းဖက်တိုက်ခိုက်တာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုနှောက်ယှက်တာတွေဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကမီးတောင်တွေဖြစ်တဲ့ပုတ်ပါတောင်ကမြောက်တွေထဲမှာအစ်စ်တွေ့ရတဲ့မြောက်မျိုးစိတ်အပါဝင်ရှားပါတဲ့တရိတ်ဆန်မျိုးစိတ်အစ်စ်ပေါင်း224မျိုးကိုမဲခေါင်ဒေသမှာတွေ့ရှိခဲ့ကြောင်းမနေ့ကထုတ်ပြန်တဲ့ကမ္ဘာတော်ရိုင်းတရိတ်ဆန်များရန်ပုံငွေအဖွဲ့ WWF ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီပုတ်ပါမြောက်မျိုးစိတ်အစ်စ်မြောက်ဟာမျက်လုံးတစ်ဝိုက်မှာတစ်စီလိုအဖြူရောင်စဝိုင်းရှိနေတာဖြစ်ပါတယ်။ဒါပြင်မဲခေါင်ဒေသဖြစ်တဲ့မြန်မာ၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်နဲ့ထိုင်းနိုင်ငံတွေမှာကျွဲဝါလာတဲ့ဇီဝမျိုးစုံမျိုးကွဲတွေတဘာဝတော်ရိုင်းတရိတ်ဆန်တွေရဲ့ရင်းမြစ်တွေကိုကာကွယ်ပေးဖို့လိုအပ်နေကြောင်းလည်းအဲ့ဒီအစီရင်ခံစာမှာမိမောင်းထုတ်ပြထားပါတယ်။မျိုးစိတ်အစ်224မျိုးစင်းထဲမှာပါနေတဲ့ပုတ်ပါမြောက်မျိုးစိတ်အစ်ကိုမြန်မာနိုင်ငံမှာတွေ့ခဲ့တာဖြစ်တယ်လို့တခုတည်းသောနိုးတိုက်သတ္တဝါဖြစ်ပြီးကြံတဲ့မျိုးစိတ်အစ်တွေကတော့လာအိုစ်နိုင်ငံကတွားသွားသတ္တဝါတွေဖားပုတ်တင်မျိုး9နဲ့အပင်မျိုးစိတ်ပေါင်း155မျိုးလည်းပါဝင်ပါတယ်ရှင်။
ကြတာပရင်းနေမနေ့ဖက်တည်င်းတွေကိုကိုအောင်လင်ဦးနဲ့မတ်အင်ဂျင်နိုင်တို့ကပြောပြသွားတာပါအခုတော့ကျွန်တော်တို့တည်င်းပေးပို့ချက်တွေနဲ့တည်င်းဆောင်မတွေကိုထုတ်လင်းဖို့အချိန်ကြာရောက်လာပါပြီပထမအဆုံးတစ်ခုအနေနဲ့မြန်မာပြည်တွင်းမှာပဋိပက္ခတွေနဲ့ကပ်ဘေးကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုကြီးမာပြီးဒီနေ့အတွင်းစီးပွားရေးတိုးတက်မှုနှုန်းဟာစိုးစိုးဝါးဝါးကျဆင်းနေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်မြန်မာလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေကတော့နိုင်ငံရေးမတည်ငြိမ်သရွေ့ခက်ခက်ခဲခဲအခြေအနေတွေနဲ့ဖြတ်တန်းနေရအောင်မယ်လို့ခမန့်ထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပေးပါလိမ့်မယ်။
2021ဖေဖော်ဝါရီလကစပြီးပေါ်ပေါက်ခဲ့တဲ့အာဏာသိမ်းမှုနဲ့ကိုဗစ်ကရောဂါကူးစက်ပြန့်ပွားမှုတွေကြောင့်စီးပွားရေးထိခိုက်မှုတွေကိုမြန်မာပြည်သူတွေပြင်းထန်စွာထိခိုက်ခံစားနေရဆဲဖြစ်တယ်လို့ကမ္ဘာ့ဘဏ်ကအခုဇန်နဝါရီလ26ရက်မှာထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံကပြည်သူအများစုအတွက်လက်ရှိအခြေအနေနဲ့ရှေ့လာမယ့်ကာလအတွက်ခံမှန်းချက်တွေကဆက်ပြီးစိုးရိမ်စရာရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုနိုင်ငံဆိုင်ရာညွှန်ကြားရေးမှူးကဇန်နဝါရီလ26ရက်သူတို့ရဲ့အစီရင်ခံစာထဲမှာထည့်သွင်းပြောဆိုထားတာပါ။ကမ္ဘာ့ဘဏ်ကတော့လက်တလောမြန်မာနိုင်ငံမှာဇက်တိုက်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေ၊လုပ်ငန်းတွေလက်ပတ်ဖို့အသာအဆီးဖြစ်နေတာတွေ၊ငွေသားစီးဆင်းမှုအကျက်သည်၊ဘဏ်ဝင်ဆောင်မှုနဲ့အင်တာနက်အသုံးပြုမှုစားတဲ့အခက်အခဲတွေကိုထောက်ပြပြီးအခုနှစ်စီးပွားရေးအခြေအနေကိုခန့်မှန်းလိုက်တာပါစီးပွားရေးနဲ့ဘတ်ဂျက်ပညာရှင်ဦးစောဖေဝင်းကလည်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းထားချက်အတိုင်းပဲအခုနှစ်အခြေအနေကိုသက်သာထားမိကြောင်း VOA ကိုပြောပါတယ
်2020နှစ်ကလည်းအခြေအနေကဆိုးရွားရှိပါတယ်ကောင်းမှုမရှိပါဘူးဒါကြောင့်လည်းစီးပွားရေးအရာပြောလို့ရှိရတယ်ပဲဟိုရင်းနှီးမြှုပ်နှံမှုတွေအားပေါ့အားရမအောင်မရှိဘူးဒါလည်းမရှိတဲ့နဲ့ဘာဝကြတယ်လို့မြန်မာပြည်မှာခုဖြစ်နေတဲ့အခြေအနေကဒါဒီရင်းစစ်လို့ပြောလို့ရတယ်ပေါ့အခုနေ့ကုန်ပြည့်တဲ့အခါကျတော့စီးပွားရေးလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေလည်းတော်တော်များများရဆိုင်နေတယ်ပဲ။နိုင်ငံများလာလာပြီးတော့ဒီနည်းမျိုးနဲ့ပြီးလို့ဆိုတာလည်းပဲအစအရာသိချလို့မရဘူးဖြစ်နေတာ။ဈာနဲ့လူမှုရေးဟိုနိုင်ငံရေးအခြေအနေလည်းပဲအရင်ကတည်းကပို့ပြီးတော့ဆိုးသွားဖို့ပဲရှိတယ်။ကောင်းလာစရာမရှိဘူးလို့ပဲကျွန်တော်ကပြောထားပါတယ
်။ပြည်တွင်းမှာလူတိုင်းကိုကာကွယ်ဆေးထိုးနိုင်နိုင်ခြင်းမရှိသေးတာကြောင့်ကိုဗစ်မျိုးကွဲသစ် Omicron ရဲ့ဒဏ်ကိုခံနိုင်ရင်ရှိဖို့နှဲပါလိမ့်မယ်လို့ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။လက်လီကုံတွယ်မှုတွေအပန်းဖြေမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းကရတဲ့ဝင်ငွေတွေကကိုဗစ်ကရောဂါမဖြစ်ပွားခင်ကာလအောက်ကို30ရာခိုင်နှုန်းဆက်ပြီးကျဆင်းလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာရေးသားထားတာပါပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကတော့ဒီစိန်ခေါ်ချက်တွေအတွက်ကြိုပြီးပြင်ဆင်ထားတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းရဲ့နိုင်ငံကဖြစ်တယ်လို့ခီးသွွားလုပ်ငန်းရှင်တူးလည်းဖြစ်တဲ့ဦးတက်လွင်တို့က VOA ကိုပြောပါဗျာ
2021ကတော့2021ဖြစ်ဖို့အချိန်စိုးပေါ်ရရှိတယ်ကြည့်တော့လုပ်ငန်းများမကြပဲနဲ့အစားဆက်ဆက်တဲ့လုပ်ငန်းတွေပါလေဟိုသူကျင်းတော့ဟို manufacturing တွေရော trading တွေရောဟိုစိုးပေါ်ရရှိတယ်ဒါ Omicron ရဲ့ ကမ္ဘာပြေကိုရောက်ပြီနဲ့စိတ်ပြီးတော့ပြန်သွားမှုမရှိသေးဘူးပေါ့နော်။ကမ္ဘာအရရမှာတော့ဖြစ်နေပြီပေါ့။အဲ့တော့တကယ်လို့များဒီမတ်စီပယ်လောက်မှာများအချိန်ကြီးမထိနိုင်ရင်တော့ full wave လို့ဟာမျိုးကြီးဖြစ်ရင်ကျွန်တော်တို့ဒါလူတွေရဲ့ဟိုကျန်းမာရေးပေါ့နော်။ chicken cutter ဆက်တီးရလဲသိပြီ control မလုပ်နိုင်ကြတော့ပေါ့နော်။ဘာလို့တော့ဖိတ်ထိုးပြီးဆိုတော့လဲပေါ့ဆိုတော့ဒါလေးကိုကျွန်တော်ကတွေးနေတာပေါ့။ဖြစ်ရင် tourism မှာမကဘူး။ခြားလုပ်ငန်းတွေပါအကုန်လုံးက multiplier effect ဖြစ်လာနေလို့ကျွန်တော်ဒါကိုဆက်ဆိုးနေချင်းဖြစ်တယ်ပေါ့နော်
။ခီးသွဲလုပ်ငန်းကမြန်မာနိုင်ငံရဲ့စီးပွားရေးအပြင်နိုင်ငံရေးတည်ငြိမ်မှုဒါတွေအပေါ်အဓိကကြတဲ့အတွက်အဖက်ဖက်ကတည်ငြိမ်မှုအခြေအနေတွေအပေါ်အများကြီးမှုတည်တယ်လို့သူကဆက်ပြီးပြောပါတယ
်။ဒါကျွန်တော်ပြည်ရင်းခီးသွားနေတော်မှခီးသွားတာတော်တော်သတိထားနေရတာလေ။အခုချိန်မှာကျွန်တော်ကတော်ဝင်မှုတော်ဝင်ဆောင်မှုမရှိဘူး။နောက်ဒေတာကံချင်းချင်းမှာလည်းအားပြန်မှုတွေကျွန်တော်ဒီမနေ့တက်မှုတွေရှိသေးတယ်ဆိုတော့သူကလည်းအများသားတွေသင်ပေါင်းသွားပါတော့လို့ပြောပါ။ခီးသွားသွားဖို့ကလည်းအောက်ပေါင်းမှာကျွန်တော်ကဟိုဗီဇာတွေယူအောင်နဲ့နောက်သာမြန်မာနိုင်ငံရဲ့ image ပြည့်ခဲ့တဲ့ကာလနဲ့မတူတော့ဘူးပေါ့ဗျာ။နောက်မြန်မာလူမျိုးတွေရဲ့ image တော့ကျွန်တော်အများကြီးပေါ့နော်။ sensitive ဖြစ်ရှိလာမယ်။အဲအဲ့ဒီခါမှာကျွန်တော်ဗီဇာတွေရဖို့ကျွန်တော်မလိုပါဘူး။2023နောက်ပိုင်းကတော့ပေါ့နော်။အနေကြီးညီလာမယ်။ကြောင်းလဲလာမယ်ဆိုတော့ image ချက်တက်လာရင်တော့ကျွန်တော်တို့ကောင်းတယ်လို့ကျေးဇူးပါတယ်
။ကမ္ဘာပံရင်2023အောက်တိုဘာလကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးစစ်တမ်းအရဆိုရင်မြန်မာပြည်ရင်းကကုမ္ပဏီအားလုံးရဲ့ထောက်ဝက်လောက်ကကုန်ကြမ်းပြတ်တောက်တာ၊ကုန်စည်စီးဆင်းဖို့ခက်ခဲတာ၊ငွေလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာ၊ထုတ်လုပ်မှုစရိတ်ကြီးနေတာတွေနဲ့ကြုံတွေ့နေရတာပါ။ဝယ်လိုအားနဲ့ထုတ်ကုန်လျော့ကြတာ၊ပညာရေးပြတ်တောက်သွားတာ၊အလုပ်လက်မဲ့နှုန်းနဲ့နေရဲဆုံးခွာမှုများလာတာ၊စားတဲ့အဖက်ဖက်ကဖီအားတွေဆက်ပြီးရှိနေတာကစားနပ်ရိက္ခာဖူလုံရင်းအတွက်လည်းကြီးကြီးမားမားတက်ရောက်မှုရှိနိုင်တယ်လို့ကမ္ဘာပံကသတိပေးလိုက်တာပါ။အထူးသဖြင့်စုဆောင်ငွေတွေထုတ်သုံးနေရတဲ့အောက်ခြေစင်ရဲသားတွေအပေါ်မှာဒီလိုဖိအားတွေကပိုပြီးရိုက်ခက်လာနိုင်တယ်လို့ကမ္ဘာပံရဲ့အစီရင်ခံစာကရေးသားဖော်ပြထားပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုတင်ပြပါစေ။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်ကောင်စီတို့ပူးပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၅ခုမှာ January 19ရက်နေ့ကတည်းကစတင်ပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပစ်နေပါတယ်။January 25ရက်နေ့အထိမြို့နယ်၅ခုမှာလူ9000ကျော်ထိုးပြီးသွားပြီလို့သိရပါတယ်။ AA တပ်ဖွဲ့ဝင်တချို့လည်းဒီထဲမှာပါဝင်တယ်လို့ AA ရဲ့ပြောခွင့်ရပုဂ္ဂိုလ်ခိုင်တုခါက VOA ကိုပြောဆိုခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုညံဝင်းအောင်ကဆက်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်ကကြောက်တော်မြောင်ဦးရသေးတောင်ဘူးတိတောင်နဲ့မောင်တော်မြို့နယ်တွေမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့စစ်ကောင်စီတို့ပူးပေါင်းပြီးဒေသခံပြည်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လုပ်နေပါတယ်။ကျန်းမာရေးဌာနတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းအေအေအဖွဲ့ပြောခွင့်ရသူခိုင်သူကက VOA ကိုပြောပါတယ်
။ကျွန်တော်တို့ဇန်နဝါရီလ19ရက်နေ့ကစပြီးတော့မှဒီမြို့နယ်၅ခုမှာထိုးပေးနေတာဖြစ်ပါတယ်။ဟိုအဓိကကတော့ရသေးတောင်၊ဘူးတီတောင်၊မောင်တိုး၊ကျောက်တော်၊မြောက်ဦးပေါ့နော်။အဲ့ဒီ၅မြို့နယ်မှာSAC နဲ့ဒီကျွန်တော်တို့ကြားမှာကြိုတင်ညှိနှိုင်းသဘောတူညီချက်အရဒီ SAC ရဲ့ကျန်းမာရေးဌာနကလာပြီးတော့မှဟိုကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတာဟိုရှိတယ်ဗျ။ဟိုဒီနေ့အထိဆိုလို့ရှိရင်တော့9ရက်ရှိပြီပေါ့နော်။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဟိုဒီဟာကတော့ဒီကမ္ဘာလုံးဆိုင်ရာကိုဗစ်ကာယောဂါကာကွယ်ရေးလှုပ်ရှားမှုဖြစ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဘက်ကလည်းဒါအပြည့်အဝပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။
အိန္ဒိယနိုင်ငံတို့ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်။ရခိုင်မြို့နယ်၅ခုမှာဇန်နဝါရီ24ရက်နေ့အထိကိုဗစ်ကာကွယ်ဆေးထိုးပြီးသူ9000ကျော်တိရှိနေပြီးအဲ့ဒီထဲမှာ AA တပ်ဖွဲ့ဝင်တချို့လည်းပါဝင်နေတာပါ။ AA တပ်ဖွဲ့ဝင်တွေပါဝင်နေဆိုပေမဲ့ဆေးထိုးပေးတဲ့ပြည်သူအရေအတွက်ကပိုများတယ်လို့ခိုင်သူကကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဒီဇန်နဝါရီလ24ရက်နေ့ညနေအထိတော့ဟိုဆေးထိုးပြီးတဲ့သူကအကုန်လုံး 4,209 ယောက်ထိုးပြီးပြီဗျ။ဟိုဒီနေ့ဆိုလို့ရှိရင်တော့အားလုံးပေါင်းရင်တော့9,000အထက်လောက်တိတာထိုးပြီးမှာပေါ့နော်။ဟိုကျွန်တော်တို့အဓိကကတော့ဒီပြည်သူတွေကိုအဓိကထားပြီးတော့ထိုးပေးနေတာဖြစ်တယ်ဗျ။ဆိုတော့အဲ့ဒီမှာပြည်သူတွေသွားရေးလာရေးလွေကူမဲ့ဒီနေရာတွေမှာဒီစုရအဖြစ်ဖန်တီးတတ်မှတ်ပြီးတော့မှထိုးပေးနေတာဖြစ်ပါတယ်။ဟိုအဲ့ဒီမှာအဲ့ဒီစူရနဲ့နီးတဲ့နေရာမှာဟိုရှိတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေလည်းပဲလာရောက်ပြီးတော့ဒါထိုးနေကြတာတော့ရှိတယ်ဗျဒါမဲ့လို့အဲ့ဒါကတော့ဒီအရေးအတွက်အပြင်ပြောရမယ်ဆိုလို့ရှိရင်တော့ဒါအတော်လေးနေတဲ့အရေးအတွက်လို့ပြောလို့ရတာပေါ့နော
်ရခိုင်ပြည်နယ်အတွင်းကိုဗစ်ကာကွယ်ဆေးထိုးပေးမဲ့ဦးစားပေးအုပ်စု16ခုထဲမှာတိုင်းဒေသလက်နက်ကိုင်အဖွဲ့ EEO တွေလည်းပါဝင်ပြီးအဲ့ဒီထဲမှာရခိုင်လက်နက်ကိုင် AA တပ်ဖွဲ့ကလည်းပါဝင်တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြီးခဲ့တဲ့2021စက်တင်ဘာလကသတင်းစာရှင်းလင်းပွဲမှာ မီဒီယာတွေကိုပြောဆိုခဲ့ပါတယ်မြန်မာတနိုင်ငံလုံးတိုင်းသားလက်နက်ကိုင်ဒေသတွေအပါအဝင်နေရာလက်မကျန်းလူတိုင်းကိုဆေးထိုးပေးမယ်လို့စစ်ကောင်စီအကြီးအကဲကလည်းပြောထားပါတယ်ဝါတိုင်းသားလက်နက်ကိုင် UWSA ကချင်တိုင်းသားလက်နက်ကိုင် KIO SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့ NDAA မိုင်းလာဆတဲ့အဖွဲ့တွေကတော့သူတို့ထိန်းချုပ်ရာဒေသတွေမှာသူတို့အစီအစဉ်နဲ့သူတို့ကိုဗစ်ကာကွယ်ဆေးတွေထိုးနေကြပါတယ်ရခိုင်ပြည်နယ်တက်မှာတော့ရခိုင်လက်နက်ကန် AA တပ်ဖွဲ့တွေအားကောင်းလာတဲ့ရသေးတောင်ဘူးဒီတောင်မောင်တော်ကြောက်တော်နဲ့မြောင်ဦးဆတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့ပူးပေါင်းပြီး AA တပ်ဖွဲ့ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြကြပါမယ်။ကရင်ပြည်နယ်မြောက်ဝတီခရိုင်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေအကြားဒီအပိုင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့လေကိတ်ကော်အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပြေးဒုက္ခသည်တွေဟာအခုချိန်ထိနေရမပြောင်းနိုင်သေးပဲတောင်ရင်မြစ်တစ်လျှောက်မှာဖြစ်တယ်လို့နေထိုင်နေရဆဲဖြစ်ပါတယ်။ဒီသတင်းကို VOA သတင်းတော့မအေးအေးမှာကဆက်လက်ပြောပြပါလိမ့်မယ်။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ကနေစတင်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလူရင်နဲ့တိုက်ခိုက်မှုတွေကြောင့်မြဝတီခရိုင်ထဲကကြေးရွာသားတွေဟာဒုက္ခသည်တွေအဖြစ်တောင်ရင်မြစ်တစ်လျှောက်မှာနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာဘက်ချမ်းမှာတိုက်ပွဲတွေမရှိပေမဲ့လည်းမြေမြုပ်မှိုင်းနေပြီလို့ဒဏ်ရာရကြတာတွေနဲ့စစ်ကောင်စီတပ်တွေကရွာထဲမှာတက်ဆွဲနေရယူထားတာကြောင့်လည်းဒုက္ခသည်တွေကနေရမပြောင်းနိုင်ကြသေးပဲတောင်ရင်မြစ်တစ်လျှောက်မှာနေထိုင်နေရဆဲဖြစ်ကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါဗျ။
ဗမာပြည်ကမှာတော့အခုလက်ရှိလက်တော့ရှိနေတော့ဟိုတနက်တန်တွေကတိတ်နေတယ်တိုက်ပွဲတွေကတော့ငြင်းနေရရှိတယ်။သို့တော်လည်းပဲရွာကြီးထဲမှာစစ်ကောင်စီဘက်ကစစ်တပ်ဘက်ကသူရှိတယ်ရှိတဲ့ခါကျတော့ရွာသားတွေကပထမတော့ဖလူကြီးဖလူလေးတွေမှာရွာသားတွေပြန်လို့ရဆိုပြန်ကုန်ကြတယ်။ဒါပေမဲ့အခုတော့ကျွန်တော်သိရတဲ့တင်ရတော့ဖလူကြီးနဲ့ဖလူလေးမှာရွာသားတွေမရှိဘူး။သူတို့ကတခြားအဲတနေရာကိုပြန်ဆောင်ကြတဲ့အခြေအနေရှိနေတယ်။ခလူးလေးကနေပြီးတော့ပြေးရတဲ့ဒီလေးကသူတို့ဒီနေ့အိမ်ပတိကြတချို့အိမ်မှာဘာမှမရှိဘူးတဲ့ပစ္စည်းတွေအကုန်လုံးယူသွားကြတယ်ပေါ့နော်။နောက်ပစ္စည်းတွေရချိုးခံတာတွေ့တယ်ပေါ့နော်။ဆိုတော့အဲ့ဒါဒီနေ့ပဲသူတို့ပြောလာတယ်။အဲကျန်းစက်တစ်ချောင်းမှာတော့ဇာသားတွေကပြန့်ကျဲနေရတယ်ပေါ့နော်ဆစ်ချောင်းတွေ။တချို့ကတော့ခိုင်းဘက်မှာကတ်တာရှိတယ်တချို့ကတော့ဗမာဘက်ကမှဟိုဒီယူကြီးအမေကြီးကမှအရှင်ပြေဆုံးနေကြတာရှိတယ်။အဲ့ဘက်ကနေပြီးတော့နေလို့မရဆိုတော့ဘာမှဘက်ကရွှေ့လိုက်ဘာမှဘက်ကမဟုတ်နေရတခုဒီနာဆိုရွှေ့လိုက်ဆိုတာကြည့်ခဏချင်းအချင်းဒုက္ခတွေထောင်းချက်ပတ်ဝန်းကျင်ကတော့အဲ့ဒီနာပတ်ချလဲပါပဲအနေရတွေ့ရတယ
်ထိုက်ဖက်ချမ်းမှာထောင်းနဲ့ချီရှိနေတဲ့ဒုက္ခတွေတွေကိုတော့ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းဆိုရကမြန်မာပြည်ဘက်ကိုပြန်ပို့ခဲ့ပါတယ်အခုခါမှာတော့ရာကနန်းလောက်ပဲရှိပါတော့တယ်နေရမပြောင်းရဲကြတဲ့ဒုက္ခတွေတွေကတော့တောင်ရင်မြစ်နယ်ဘေးကိုပြန်ရောက်လာကြတယ်လို့လည်းဆိုပါတယ်
တော်ကြတယ်မရှိတဲ့ဒုက္ခတွေကတော့တိုက်ပွဲတန်နားနေတယ်တိုက်ပွဲတန်စိတ်မကြောက်ဆိုတော့ပြန်တော်လာရှိတယ်ဒါထိုင်းမဲ့ပြန်နေပြီးတော့တော်လာရှိတယ်တိုးတော်လည်းပဲသူတို့ရွာရဲ့ရောင်မပြန်ရကြပဲနဲ့ဆက်ဘက်ကနေပြီးတော့ဘုံဘက်တော်နေဆိုတဲ့ခါကျတော့သူတို့အချင်းချင်းသူကန်စားတစ်ချောင်းပါပေါ့နော်နေတာတွေတွေ့ရတယ
်တည်ရင်ပြီးနဲ့မြောက်ဝတီခရိုင်လေးကေကော်မြို့တက်အတွင်းမှာခိုလုံနေတဲ့လွတ်တော်အမှတ်နှစ်ဦးနဲ့ဆေးရနာဒိမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာနာဖီဆန်စီဒီအမ်လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ် NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒုက္ခသည်တွေဟာတောင်ကနန်းလောက်နေဆက်တလျှောက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်ရှင်။
မအေးမှာပြောပြသွားတာပါဆက်လက်ပြီးတော့ကျမရေးဆိုင်ရာသတင်းဆောင်ပါတပုတ်ကိုတင်ပြပေးပါအောင်မယ်ကိုဗစ် -19 ကာယောဂါကြောင့်ကမ္ဘာတစ်ဝှမ်းသေဆုံးသူဟာ9သန်းခွဲကျော်ရှိသွားပြီဖြစ်ပါတယ်ယောဂါထိန်းချုပ်ရေးအတွက်နှာခေါင်းဆီးတွေမဖြစ်မနေတတ်ဖို့ကာကွယ်ဆီးတွေထိုးကြဖို့တိုက်တွန်းနေပေမဲ့လက်မခံတဲ့လှုပ်ရှားမှုတွေအမေရိကန်နဲ့ဥရောပနိုင်ငံတွေမှာရှိနေပါတယ်နှာခေါင်းဆီးတွေမတတ်ရင်ဘယ်လိုအန္တရာယ်မျိုးတွေရှိပါသလဲအမေရိကန်နိုင်ငံမှာရှိတဲ့ကူးစက်ယောဂအထုကဒေါက်တာဇီယာသက်ကိုမတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းရမှာဒေါက်တာဇီယာသက်က Skype ကနေအခုလိုစတင်ပြောဆိုပါတယ
်ဆိုတော့နှာခေါင်းဆီးမတက်တဲ့ကိစ္စဟာတော်တော်လေးဆိုးတဲ့အနေအထားရှိတယ်မှာဘာဖြစ်လို့လဲဆိုတော့အထူးဖြင့်ဒီဟိုပါပေါ့နော် Omicron နဲ့ပတ်သက်လို့ဆိုပေါ့နော်ဆိုတော့အကောင်းဆုံး example ကိုပြောရလို့ရှိရင်မှာဒီတစ်ခေါက် Omicron outbreak ဖြစ်တဲ့ဟာကိုကြည့်ကြည့်ပါ ဒီဒါကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့သိတာပေါ့နော် Omicron စပြီးတော့ outbreak ဖြစ်တာဒီဒီ New York မှာဆိုလို့ရှိရင်ဒီမြို့မှာဒီမြို့ထဲမှာစပြီးဖြစ်တာမဟုတ်ဘူးမှာဘယ်မှာစပြီးတော့တီးတတာဖြစ်လာလဲဆိုတော့ဒီ upstate New York လို့ခေါ်တဲ့ New York ရဲ့အပေါ်ပိုင်းပေါ့နော်ဒီကျောင်းနေမှာအဲ့မှာမှာရေကျွန်တော်ဒီ upstate New York ဆိုတာမှာဒီမှာမှာဒီမှာဆိုလို့ရှိရင်တော့ဒီ Buffalo လို့ဒီတော့နည်းနည်းလေးလူကြီးမထူတတ်တဲ့အရာနေရာတွေပေါ့မှာဟုတ်လေဆိုတော့အများစုကတော့လူပြူတွေနေတယ်နောက်တစ်ခုကခုနလိုပဲပေါ့ vaccine ကိုသိပ်ပြီးတော့ဟိုဘယ်လိုခေါ်မလဲမထိုးကြတဲ့လူတွေများတယ်နောက်တစ်ခုကမဆီမတက်ကြဘူ
းအခုလိုနှာခေါင်းစီးတက်ဖို့ကာကွယ်ဆေးထိုးဖို့စန့်ကျင်သူတွေထဲမှာဆရာဝန်တွေလည်းတောင်းတဲ့ချီပါဝင်နေတာတွေ့ရပါတယ်ဘာကြောင့်မလဲဒေါက်တာဇီယာတက်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဒီနိုင်ငံမှာလေတခုရှိတာသူတို့ကဒီဘက်ရောပေါ့ဘာသာရေးပေါ့နော်ဆိုတော့သူတို့ကဒီဘာသာရေးမှာလုံငယ်တဲ့ဒီ vaccine တွေကိုစပြီးလုပ်တဲ့အချိန်မှာသူတို့ကဒီ embryo လို့ခေါ်တဲ့သရေသားပေါ့နော်သရေသားမှာဆိုပြီးတော့ဆက်ပြီးတော့စမ်းထားရဲ့အပိုင်းရှိတယ်မှာ誒ဆိုတော့အဲ့ဒီဟာကကြတော့သူတို့ကတချို့သောဘာသာရေးရလူတွေကသူ vaccine ကိုသူတို့ဒီသရေသားကိုတုံးထားပြီးတော့စမ်းထားတဲ့အတွက်ကြောင့်ဒါကတော့ဟိုအသက်ကိုရှင်နေတဲ့ပစ္စည်းတစ်ခုပေါ့နော်ဆိုတော့အဲ့ဒီအတွက်ကြောင့်သူတို့မယူဘူးဆိုပြီးတော့ယူဆချက်ရှိတယ်မှန်လားဆိုတော့မှန်ပါတယ်သရေသားမှာသူတို့စမ်းခဲ့တယ်သူကဒီသရေသားမှာမူမူတည်ပြီးတော့ဒါပေမဲ့လေဒါကသေဝါးတဲ့သရေသားတွေပဲသူတို့လုပ်တာဟိုသူတို့ကတော့ဒီမှာကတော့ကျွန်တော်တို့ပြောတာကတော့ကိုယ်ဝင်ပြက်ကြွားရတဲ့သရေသားပေါ့နော်ကိုယ်ဝင်ပြက်ကြွားတဲ့သရေသားဆိုတာအများစုကတော့စုံသွားပြီးတဲ့သရေသားတွေပါအဲ့မှာတော်တော်လေးကိုကြရရိုက်တဲ့တပိုင်းရှိခဲ့ဘူးလေနောက်တစ်ချက်ကပါလဲဆိုတော့ဒီနိုင်ငံမှာအမှလည်းကြားဘူးမှာမှာဒီ vaccine ထိုးလို့ဒီ autism လို့ခေါ်တဲ့ကလေးတွေမှာညံ့ရည်ညံ့သွေးကျဆင်းမှုပေါ့နော် autism ဆိုရယ် autistic child လေးတွေရှိပါတယ်ပမာနိုင်ငံမှာလည်း autistic child လေးတွေရှိပါတယ်အဲ့ဒါဘာမှမဆိုင်ပါဘူး vaccine နဲ့လေသူတို့ကသူတို့ဟိုဖြစ်တဲ့အတွက်ကြောင့်ဆိုပြီးတော့ဖြစ်တာပိုင်းပေါ့နော်အဲ့ဒါတပိုင်းပိုင်းနောက်တတိယတပိုင်းကဘာလဲဆိုတော့အဲ့ vaccine တို့အမျိုးသားတွေမှာဒီအမျိုးသားရဲ့ဒီဟို hypogonadism လို့ခေါ်တဲ့ hypospermia ပေါ့နော်ဒီကျွန်တော်တို့ဒီဈေးပညာရဆိုလို့ရှိရင်တော့ဒီကလေးရနိုင်တဲ့နှုန်းတာကျရဲဆိုပြီးတော့ဒီ internet ပေါ်မှာဖြန့်တဲ့တပိုင်းရှိတယ်ဆိုဒီအချက်၃ချက်ကတော်တော်လေးကိုပြည့်ရိုက်ပါတယ
်။ဒါကြောင့် COVID ကူးစက်မှုနဲ့သေဆုံးမှုနှုန်းမြင့်မားနေဆဲဖြစ်တဲ့ American ပြည်ထောင်စုမှာရောဂါထိန်းချုပ်နိုင်ရေး New York ပါဝင်ပြည်နယ်တချို့မှာကျန်းမာရေးဝန်ထမ်းတွေလူအများနဲ့ဆက်ဆက်နေတဲ့လုပ်ငန်းခွင်တွေမှာကာကွယ်ဆေးမဖြစ်မနေထိုးဖို့ဆိုတဲ့အချက်ကိုပြည်နယ်အစိုးရတွေကသတ်မှတ်ပြဋ္ဌာန်းလာကြောင်းဒေါက်တာဇီယာတက်ကဆိုပါတယ
်။အခုဆိုရင်တချို့ state တွေမှာ booster mandate ဆိုတဲ့အပိုင်းပါလာပြီ။โอเคဆို booster mandate ဆိုတတိယ dose ထိုးရမယ်အတူပြင် employee ဆိုဒီနေ့ဆိုရင်ကျွန်တော် New York State ကနေဒီအခုလက်ရှိဟိုပါဘောเนาะပြည်နယ်ဝန်ကြီးချုပ်ပေါ့သူကနေစပြီးတော့အဆိုပြုတယ်အမျိုးသမီးကဆိုဒီနေ့ဆိုရင်ကျွန်တော်တို့စာတွေစပြီးတော့ရောက်လာပြီ booster တွေဆေးရုံမှာထိုးရမယ်ဒီမှာထိုးရမယ်ကျွန်တော်ဒီဆေးရုံတွေမှာလည်း mandate ဖြစ်တယ်လို့ဒါ New York State ကလည်း mandate ဖြစ်တယ် California State မှာလည်း mandate ဖြစ်တယ်ကျွန်တော်တော်တော်များများ state တွေကတော့ mandate ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်။ American ပြည်ထောင်စုမှာ2020ပြည့်အစောပိုင်းကစခဲ့တဲ့ COVID-19 ကပ်ရောဂါကူးစက်မှုဟာနှစ်နှစ်အတွင်းလူပေါင်း 836,000 ကျော်သေဆုံးခဲ့ပြီးစီးပွားရေးကိုအကြီးအကျယ်ထိခိုက်ခဲ့တဲ့အတွက်လက်ရှိမှာတော့ကုန်စည်နှုန်းအဆမတန်မြင့်မားလာမှုကို American ပြည်သူတွေရင်ဆိုင်နေရပါတယ်။
ဒါကတော့ main engine နိုင်ဆက်သွယ်မြန်မြန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဂျာတာပရင်းနေမနေ့ဖက်အတန်လွင့်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစည်းအဝေးကိုAmerican ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဂျာတာပရင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်ကို line no meter 32 kHz 9335 line no meter 49 kHz 6539 line line meter 190 kHz 1905တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်း나위ဘက်အတွင်းမှာတော့အပတ်စဉ်ကန္တာတွေကိုထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါတယ
်တဲကင်စာယောဂါဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်စာ5မျိုးထဲမှာပါဝင်ပါတယ်
မကြခင်မကြမီပဲထုတ်လွှင့်ပေးမဲ့ကျန်းမာရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့မြမရေးသုံးသက်ချက်ဒါအပြင်အားကစားကန္တာတွေကိုတိုက်ရိုက်ဇက်တိုက်ထုတ်လွှင့်ပေးတော့ဖို့စီစဉ်ထားပါရခင်ဗျာအခုပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုစတင်ထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အရက်တောက်တတ်သူတွေအနေနဲ့ဘီပိုးစီပိုးကူးဆက်ခံထားရခြင်းရှိမရှိစမ်းသပ်စစ်ဆေးပြီးကျွတ်တင်ကာကွယ်ကုသမှုတွေပြုလုပ်ထားမယ်ဆိုလို့ရှိရင်အသေးကင်စာယောဂဖြစ်ဖို့ရာဂိုင်နှုန်းကိုရော့ကျစေနိုင်မှာဖြစ်တဲ့အကြောင်းတွေကိုဒေါက်တာတန်းစောကဒီတစ်ပတ်မှာတင်ပြထားပါခင်ဗျာ
အသေးကင်စာယောဂဟာအဖြစ်အများဆုံးကင်စာယောဂ၅မျိုးထဲမှာပါဝင်တဲ့ယောဂတစ်ခုဖြစ်ပေမဲ့အသေးကင်စာယောဂဖြစ်စေတဲ့အကြောင်းရင်းတော်တော်များများဟာကျွတ်တင်ကာကွယ်လို့ရတဲ့အကြောင်းအရာတွေဖြစ်တယ်လို့သိရပါတယ်အသေးကင်စာယောဂနဲ့ပတ်သက်တဲ့ဗဟုသုတတွေကိုသိရှိအောင်လေ့လာပြီးလက်တွေ့လိုက်နာကျင့်သုံးမယ်ဆိုရင်အသေးကင်စာယောဂဖြစ်ဖို့ရာဂိုင်နှုန်းတွေရော့ကျသွားမှာဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။အ
သေးကင်စာယောဂဆိုရင်ဒီကမ္ဘာလုံးမှာမျိုးသမီးရောမျိုးသားများမှာပါဖြစ်များဆုံးကင်စာ၅မျိုးထဲမှာပါဝင်နေပါတယ်။နောက်တစ်ခါဒီအသေးကင်စာနဲ့ပတ်သက်ပြီးတော့ဒီဖြစ်နိုင်ခြေရှိတဲ့အချက်တွေအားဆိုလို့ရှိရင်ဆရာတို့ကာကွယ်လို့ရနိုင်တဲ့အချက်တွေအများကြီးပဲပါနေတဲ့အတွက်ကြောင့်မလို့နော်အသေးကင်စာဟာဒီဖြစ်ပွားမှုမရှိအောင်ကာကွယ်လို့ရနိုင်တဲ့မျိုးစားတွေမှာပါနေတယ်။နောက်တစ်ချက်ကတော့ဒီအသေးကင်စာဖြစ်ပွားပြီဆိုရင်စောစောစီစီတိမယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ကင်စာမျိုးစားတွေမှာလည်းပါဝင်နေတဲ့အတွက်ကြောင့်ဒီပြည်သူလူထုအနေနဲ့ဒီအသေးကင်စာနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့အခြေအနေတွေနောက်တစ်ခါစောစီစွာတွေးရှိအောင်ဆောင်ရွက်ရမယ့်အချက်တွေကိုသိရှိပြီးတော့တိုင်းနာနိုင်မယ်ဆိုရင်အသေးကင်စာဖြစ်ပွားမှုနှုန်းရောအသေးကင်စာကြောင့်တည်ပြောက်နှုန်းမှာကြောကြသွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီတဲကဆာနဲ့ပတ်သက်တဲ့ဘုသုတတွေကိုသိရှိအောင်เนาะလေ့လာပြီးတဲ့အခါမှာလိုက်နာဖို့ကအရေးကြီးတယ်လို့ဆရာနေပြပါဆုံးပြောချင်ပါတယ်ပေါ့เน
าะအသေးကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေတော်တော်များများရှိပေမဲ့အများဆုံးဖြစ်စေတဲ့အဓိကအကြောင်းအရာအနေနဲ့ကတော့၄မျိုးရှိတယ်လို့သိရပါတယ်အသေးအောင်တဝါဘီပိုးစီပိုးနဲ့အရက်တောက်ချင်းအသေးစီဖုံးချင်းတွေဟာအသေးကင်စာယောဂဖြစ်စေတဲ့အဓိကအကြောင်းရင်းတွေဖြစ်ပါတယ်ဘီပိုးစီပိုးတွေကိုစစ်ဆေးကာကွယ်ကုသမှုတွေပြုလုပ်ဖို့လိုအပ်တယ်လို့အရက်တောက်ချင်းကိုရှော့ချပြီးအသေးစီဖုံးစီတဲ့အကြောင်းအရာတွေကိုရှောင်ကျဉ်ကြရမှာပါဘီပိုးစီပိုးနဲ့အရက်တောက်ချင်းအသေးစီဖုံးခြင်းတွေပြင်အင်ဖလာတောက်ဆင်ပါတဲ့မှုတက်နေတဲ့အစားတောက်တွေကိုရှောင်ကျဉ်ပြီးအဝမလုံအောင်ကိုလေးချင်းရှော့ချတာမျိုးကိုပြုလုပ်ပေးနိုင်မယ်ဆိုရင်အသေးကင်စာယောဂဖြစ်စေနိုင်တဲ့ရာဂိုင်းနှုန်းတော်တော်များများရော့ကျသွားမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
အဲ့တော့အသေးကင်စာနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသေးအောင်တော့ဘီပိုးနဲ့စီပိုးဖြစ်ပါတယ်။ဒါကူးဆက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်။အသေးအောင်ဘီနဲ့စီဟာဆိုလို့ရှိရင်ဒီအသေးကင်စာယောဂကိုအဓိကဖြစ်စေတဲ့အကြောင်းတရားဖြစ်ပါတယ်ပေါ့နော်။အဲ့တော့အသေးအောင်တော့ဘီပိုးစီပိုးပြင်နောက်ထပ်အသေးကင်စာဖြစ်နေနိုင်တာရှိပါတယ်။အဲ့ဒါကတော့ဒီအသေးစီဖုံယောဂ။နောက်ရက်တောက်တာညားတာပေါ့နော်။ရိုးရိုးရက်တောက်တာမဟုတ်ပဲနဲ့ဆရာတို့ heavy trainer လို့ခေါ်တဲ့ရက်ကိုအလွန်ကျော်တောက်သုံးတဲ့သူတွေရဲ့အဲ့ဒါကအဝလွန်တဲ့လူနဲ့စီးချိုဝေဒနာတွေမှာအသေးကင်စာဖြစ်တာပိုတွေ့ရတယ်ပေါ့နော်ဆိုတော့ဒီအချက်တွေအရဆိုလို့ရှိရင်အသေးကင်စာဖြစ်စေနိုင်တဲ့အဓိကအချက်တွေပေါ့တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှာဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသေးကင်စာဖြစ်သွားနိုင်ဒါပေမဲ့ရာဂိုင်းနှုန်းအနေနဲ့ကြည့်မယ်ဆိုတော့ဒီကနည်းပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုအသေးကင်စာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေပြောပါဆိုရင်တဲရောက်တော့ဟာဘီပိုးရဲ့တဲရောက်တော့ဟာစီပိုးရဲ့အသေးစီပိုးရဲ့ရက်တောက်ချင်းရဲ့ဒီလေးခုကိုတွားတွေ့ပါအဲ့တော့ဒီလေးခုလုံးဝလည်းပဲကျတို့ဟာကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ခရစ်ရှိတိုင်အောင်လုပ်နိုင်တဲ့အထဲမှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်လေးချက်ကိုသာကျတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုတော့အများကြီး ကြောကြသွားမှာပဲဖြစ်ပါတယ
်။ဘီဘိုးစီဘိုးနဲ့အရဲတောက်တာတွေဟာအသေးကင်စာယောဂါဖြစ်စေတဲ့အဓိကအချက်၄ချက်ထဲမှာပါဝင်တာကြောင့်ဘီဘိုးဒါမှမဟုတ်စီဘိုးကူးစက်ခံရပြီးအရက်ကိုလည်းအလွန်ကျွံတောက်သုံးနေမယ်ဆိုရင်အသေးကင်စာယောဂါဖြစ်ဖို့အခွင့်အရေးများသွားနိုင်တယ်လို့သိရပါတယ်။အရက်တောက်တတ်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကူးစက်ခံရခြင်းရှိမရှိစစ်ဆေးသင့်ပြီးရှိခဲ့မယ်ဆိုရင်လည်းလိုအပ်တဲ့ကုသမှုတွေကိုပြုလုပ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အသေးကင်စာဖြစ်နိုင်ခြေများစေတဲ့အချက်ထဲမှာအဓိကအချက်၄ချက်ထဲမှာအသေးအောင်သားဝါဘီဘိုးရဲ့အသေးအောင်သားဝါစီဘိုးအရက်တော့တုံးခြင်းနဲ့ဒီအသေးစီပုံခြင်းဆိုပြီးပါဝင်နေတာတွေ့ရမှာဖြစ်ပါတယ်။အဲ့တော့တကယ်၍များဘီပိုးစီပိုးရှိတဲ့သူတယောက်ကအရက်တော့လိုက်မယ်ဆိုရင်အသေးကင်ဆာဖြစ်နိုင်ရေနှစ်ခုသုံးခုသွားပြီးတော့ပေါင်းစည်းတဲ့အခါမှာအသေးကင်ဆာဖြစ်နိုင်ကြရအရင်ညစ်တက်သွားမှာပဲဖြစ်ပါတယ်။အဲ့တော့လက်တွေ့ဘဝမှာလည်းဆရာတို့ကြည့်မယ်ဆိုရင်ဒီအသေးအောင်သားဝဘီပိုးစီပိုးရှိတဲ့သူရက်လုံးကျော်တောက်တယ်ဆိုလို့ရှိရင်ဆရာတို့ကဒီ9နှစ်နဲ့10နှစ်လောက်တွင်မှာတွင်ဆရာတို့အသေးကင်ဆာဖြစ်တာတွေကိုတွေ့နေရပါတယ်။ဒါကြောင့်မလို့ကိုကဒီရက်တောက်တတ်တဲ့သူဖြစ်တဲ့ကအရက်ကိုလည်းဆရာတို့ကစနစ်တကျတောက်သုံးမယ်တတ်မှတ်တဲ့အန္တရာယ်မရှိတဲ့ဘောင်တွေမှာလည်းတောက်သုံးမယ်အသေးအောင်သားကဘီပိုးစီပိုးကိုစစ်ဆေးထားပြီးတော့ဒီပိုးတွေလည်းမရှိဘူးဆိုလို့ရှိရင်တော့ကိုသည်ဒီအသေးကင်ဆာဖြစ်ဖို့ရာခိုင်နှုန်းနည်းသွားမယ်နော်ဒါကြောင့်မြည်သူမဆိုကိုကရက်တောက်တတ်တဲ့သူဆိုရင်တော့ဘီပိုးစီပိုးစစ်ဆေးထားပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ဘီပိုးကာကွယ်ဆေးထိုးထားမယ်စီပိုးဆိုရင်ကာကွယ်လို့မရတော့လည်းပဲစီပိုးရှိတဲ့သူကကြောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးကုသထားမယ်ဆိုလို့ရှိရင်အရက်နဲ့ပေါင်းပြီးတော့အသေးကင်စာဖြစ်ပွားတာကိုရှော့ချနိုင်မှာပဲဖြစ်ပါတယ်ပေါ့နော်။နောက်တစ်ခါကိုကိုယ်တိုင်ကအရက်လည်းတောက်တတ်တယ်ဘီဘိုးစီဘိုးလည်းရှိတယ်ဆိုတာကိုကိုသိလာတဲ့အခါဆိုရင်ကိုကရက်ကိုစနစ်တကျတောက်သုံးမယ်ဆိုလို့ရှိရင်အသေးကင်စာဖြစ်ပွားမှုနှုန်းကိုရှော့ချပြီးတော့ကာကွယ်နိုင်မှာပဲဖြစ်ပါတယ်။ဒါကြောင့်မလို့ဆရာတို့ကရက်မတောက်ခင်မှာဘီဘိုးစီဘိုးကြိုစစ်ထားပါကြိုစစ်ထားရင်ဘာရှိလဲဆိုရင်ပိုဗီရုစိုက်နိုင်လို့ရှိရင်နောက်ဆက်တွဲအသေးကင်ဆာဖြစ်တာကိုလည်းကာကွယ်သွားနိုင်မှာဖြစ်ပါတယ
်။အရက်တောက်တတ်တဲ့သူတွေအနေနဲ့ဘီဘိုးစီဘိုးကုသခံရခြင်းရှိမရှိစမ်းသပ်စစ်ဆေးပြီးကြိုတင်ကာကွယ်မှုတွေပြုလုပ်ထားမယ်ဆိုရင်အသေးကင်ဆာရောဂါဖြစ်ဖို့ရာခိုင်နှုန်းကိုလျော့နည်းကျဆင်းစေမှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းသဘော
ဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA American အသံရဲ့ဂျာတာဗရင်းနဲ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ကြာရောက်လာပါပြီဒီတစ်ပတ်မှာတော့အာနာသိမ့်တက်လာတဲ့စစ်ကောင်စီကတက်ခါကြမှာတစ်နှစ်အကြာမှာရွေးကောက်ပွဲလုပ်ပေးမယ်လို့ပြောပါတယ်အခုတော့2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပပြီးရလအတိုင်းအာဏာလွှဲပေးမယ်လို့ဆိုထားပါတယ်။အဲ့ဒီလိုလှုပ်ဆောင်နိုင်မဲ့အခြေအနေအခင်းအကျင်းတွေကိုပြီးခဲ့တဲ့တစ်နှစ်တာအတွင်းဘလောက်အထိလှုပ်ဆောင်ပေးခဲ့လှုပ်ဆောင်နိုင်ခဲ့ကြပါသလဲ။မြမအရေးသုံးသပ်သူဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ
်။ကောင်းသူမင်းကြီးဟာဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဟာတစ်နှစ်ပြည့်တော့မှဖြစ်ပါတယ်။ဒီတနှစ်ကာလအတွင်းစစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေဟာတိုင်းပြည်ပြန်ကောင်းလာဖို့အတွက်ဘလောက်များထိရောက်ခဲ့သလဲဘာတွေများလှုပ်ဆောင်ခဲ့သလဲဆိုတာကိုထောက်ဆွန်းစပြီးတော့သုံးစားကြည့်ကြပါတယ်အနာသိန်းတဲ့ကိစ္စမှန်မှန်မှန်ဘာဖြစ်ညာဖြစ်ဆိုတာကပြောစရာမလိုတော့တဲ့ကိစ္စဖြစ်ပါတယ်တိုင်းပြည်ပြန်ကောင်းလာဖို့အတွက်အခြေခံတည်ငြိမ်မှုတို့လူမှုရေးစီးပွားရေးပုံမှန်လက်ပတ်ဖို့အတွက်သူတို့ရဲ့လှုပ်ဆောင်ချက်တွေထိရောက်မှုတွေဘလောက်ရှိခဲ့တယ်လို့သုံးသပ်လိုပါတယ်ခင်ဗျာ
အော်အထူးသဖြင့်တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေပေါ့ကမ္ဘာ့ဘဏ်တို့ IMF တို့ကသုံးသပ်တာရှိပါတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ကစီးပွားရေးအရကငွေကဒီ COVID-19 ကြောင့်ဟိုကျနေတဲ့အနေအထားမှာအာဏာသိမ်းတဲ့အခါကျတော့ဟိုထူးထူးခြားခြားကျသွားတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဟို -18 ပေါ့နော်အနှုတ် 18 ဟိုရာခိုင်နှုန်းလောက်ထိကျသွားတယ်ဆိုတော့သုံးသပ်ချက်ရှိပါတယ်ဆိုအဲ့ရနေပြီးတော့အခုအာနာသိမ့်ပြီးတဲ့တစ်နှစ်ကာလမှာပြန်ပြီးတော့တက်လာသလားဆိုတဲ့အနေအထားမှာတော့ကျွန်တော်ချင်းစဲဟိုတော်တော်ကြီးရုန်းကန်နေရတဲ့အနေအထားမျိုးရှိနေဆိုတော့တွေ့ရပါတယ်အရေးကြီးတဲ့ကိစ္စကဘဏ်နေပါဆိုတော့ဘဏ်နေမှာဟိုသိတဲ့တိုင်းပဲကျွန်တော်တို့ ATM မှာပတ်စံသွက်ထုတ်လို့မရဘူးကျွန်တော်မှာငွေရှိရင်လည်းဘဏ်ကနေပြီးတော့ဟိုအပတ်စင်မှာဟိုပုံမှန်ထုတ်ပေးလို့မရတဲ့အနေအထားတွေဖြစ်ပါတယ်ဆိုအဲ့တော့ယင်းညွတ်နမှုကိစ္စဝန်ထမ်းတွေလာစားပေးဖို့ဆိုတော့နောက်ကြံတဲ့ကိစ္စတော်တော်များများကပြဿနာရှိပါတယ်။ဒါအဲ့တော့ရာဂိုင်းနှုံးတစ်ခုကိုအမြတ်ပေးပြီးတော့ထုတ်နေရတဲ့အနေအထားကလည်းအခုချိန်ကြီး ကိုရှိဆုံးဆိုတာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကုန်စည်မှုပိုင်းမှာလည်းအထူးသဖြင့်ကဟိုတရုတ်ပြည်ကဇီရိုကိုဗစ်ပေါ်လစီကျင့်သုံးတာပေါ့နောက်သူတွေဟိုအထူးသဖြင့်တော့ဒီကူးစက်မှုမပြောင်းဆိုတဲ့အနေအထားမှာကျွန်တော်တို့နေစားကုန်စည်ရေးပညာတွေမှာလည်းတော်တော်ကြီးဟိုကြဆင်းတဲ့အနေအထားတွေ့ရပါတယ်နိုင်ငံရေးပြဿနာတွေခဏထားအောင်ပေါ့နော်ကျွန်တော်တို့စီးပွားရေးရပြောမယ်ဆိုရင်ပြန်နလန်ထ စီကတော့သူလာမဲ့နှစ်ပေါ့နော်2023မှာရွေးကောက်ပွဲလုပ်ပေးမယ်ကိုစားပြုခွင့်နည်းတဲ့ပါတီတွေအတွက်ဟို proportional representation system ပေါ့အချိုးကျကိုစားပြုခွင့်စနစ်ဆိုတာမျိုးတွေအခုဆွေးနွေးနေတာတွေရှိပါတယ်ဆိုတော့ဒါပေမဲ့ပြဿနာကဟိုပြည်သူတွေအနေနဲ့ကဒီဆွေးနွေးမှုတွေပေါ်မှာတော်တော်စိတ်မဝင်စားတဲ့အနေအထားရှိတယ်ဆိုတော့နောက်တစ်ခုကကျတော့လေ2023မှာရွေးကောက်ပွဲဖြစ်လာရင်တော့ပေါ့ဆိုတော့ကျွန်တော်ပြည်သူတွေဘက်ကယုံကြည်ကိုးစားမှုပေါ့နော်တကယ်လုံးကြမလားဆိုတာကတော်တော်အခက်ခဲရှိတဲ့အနေအထားမျိုးတွေ့ရတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ခုရှိတာတော့အခုအာဏာသိမ်းပြီးတဲ့တစ်နှစ်အကြာပေါ့ဆိုတော့ဒီအနေအထားမှာတော့ဒီစစ်ကောင်စီဘက်ကတချို့ area တွေမြို့ကြီးတွေနယ်မြေတော်တော်များများများဟိုထိန်းချုပ်လို့ရလာတဲ့အနေအထားတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းသူမထိန်းချုပ်နိုင်တဲ့မျိုးတွေဒေသတွေတိုက်ပွဲဆက်ဖြစ်နေတဲ့နေရာတွေကဟိုတော်တော်များများရှိတဲ့အနေအထားတွေ့ရတယ်ခင်ဗျာတစ်ဖက်ကကျတော့ပြည်တွင်းဒုက္ခသည်တွေအခုစစ်ပြေးရတဲ့ဒုက္ခရောက်တယ်ဆိုတော့ဟိုလူရည်ရည်တော်ကတော့တော်တော်တိုးလာတဲ့အနေအထားရှိပါတယ
်ပြည်တွင်းမှာသူတို့ထိန်းချုပ်တဲ့ဒေသတွေနည်းနည်းပူလာတယ်လို့ဆိုပေမဲ့လည်းသူတို့လက်အောက်မှာရှိနေတဲ့ဒေသတွေရဲ့အထွေထွေတည်ငြိမ်မှုကဘယ်လောက်ထိအားရစရာကောင်းမှာဒါလေနည်းနည်းတိုးတက်မှုကရှိလာပါရဲ့လားဥပမာဖြင့်တရားဥပဒေစိုးမိုးရေးစစ်မှန်တဲ့တရားဥပဒေစနစ်တို့ဘာလို့သူတို့စီမှာရှိပါရဲ့လားအခုကြားရတဲ့ကိစ္စတွေကတော်တော်လေးကြောက်စရာကောင်းတဲ့အမှုခင်းတွေဆစ်ဆဲတဲ့ကိစ္စတွေမှလည်းကြားပါရဲအဖမ်းဆီးတွေကလည်းအင်တန်များတယ်တန်တရားနဲ့ဖမ်းဆီးတာတွေဆိုတော့အဲ့ဒီကိစ္စတွေလည်းနေဆုံးသက်ပါဘူးအဲ့ဒီသူတို့ထင်းချုံမှုအမှရှိတဲ့ဒေသတွေရဲ့အထွေထွေတည်ငြိမ်မှုအခြေအနေ
ဟုတ်ကဲ့ဟိုကျွန်တော်ပထမပြောချင်တာတော့ဝန်ဆောင်မှုအပိုင်းပေါ့နော်သူသဖြင့်ကျွန်တော်တို့ထွေးအုပ်ရုံးပေါ့အထွေထွေအုပ်ချုပ်ရေးဌာနကဒီအုပ်ချုပ်ရေးဆိုင်ရာဝန်ဆောင်မှုပေးတာတွေပါမယ်နောက်တစ်ခါကျွန်တော်အခုလျှက်စစ်လို့ကိစ္စမျိုးရေးပေးကိစ္စမျိုးနောက်တစ်ခါကာကွယ်ဈေးထိုးတဲ့ကိစ္စမျိုးတွေဟိုရှိပါတယ်ဒါဝန်ဆောင်မှုအပိုင်းမှာဆိုတော့နောက်တစ်ခုကတော့တရားဥပဒေစိုးမိုးရေးပေါ့ခုနပြောတဲ့ဟိုရာဇဝတ်မှုတွေများလာတာတို့ခုနတူတရားရုံးနေရာသူတို့ရဲ့တာဝန်ကိုသိချာမထမ်းဆောင်နိုင်တာလို့ဆိုတော့ဒီလိုအပိုင်းကိုကျွန်တော်နည်းနည်းခွဲပြောချင်ပါတယ်ဒီအုပ်ချုပ်ရေးအပိုင်းမှာတော့ကျွန်တော်တို့အခုလေ့လာမိသလောက်ပေါ့နော်အနေထားကတော့ mix ပေါ့ဟိုကျွန်တော်တို့ရောထွေးတယ်လို့ထင်ပါတယ်ဆိုတော့တချို့ပြောတာတော့အခုလိုကာလမှာပို့ပြီးတော့အုပ်ချုပ်ရေးကမြန်လာတယ်လို့ဟိုပြောတာတွေရှိပါတယ်ဆိုတော့ဒါပေမဲ့တချို့နေရာတွေမှာလည်းအခုချိန်ကဟိုလက်ပီးလက်ယူမှုကပုံများတယ်ပို့ပြီးတော့ဒီကပြင်းနေမြန်ဖြစ်တယ်ပေါ့ဆိုတော့ဒါမျိုးသုံးသပ်ချက်တွေရှိပါတယ်ဆိုတော့နောက်တစ်ခါကာကွယ်ဈေးကတော့ကျွန်တော်မြင်တာလူတော်တော်များများထိုးကြတယ်ဆိုတော့သတင်းမျိုးလည်းကျွန်တော်တို့တွေ့ပါတယ်နောက်တစ်ခါလျှက်စစ်မီးကိစ္စကတော့အလုံးအခုကတော်တော်ဒုက္ခရောက်နေတဲ့ကိစ္စဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတရားရုံးတွေကတော့ခုနဟိုဆွေးနွေးတဲ့အတိုင်းပါပဲဆိုတော့ကျွန်တော်တို့တရားရုံးတွေမှာတော့တရားဥပဒေစိုးမိုးရေးကိစ္စကျွန်တော်ထင်တယ်တော်တော်ကျဆင်းသွားလေလို့ထင်ပါတယ်နောက်ရာဇဝတ်မှုခင်းနေတာပုံများလာတယ်လို့ထင်ပါတယ်လူတွေအလောက်ကိုင်းကြက်သေးတာစီးပွားရေးခက်ခဲတာနဲ့အများရာဇဝတ်မှုတွေပုံများလာတယ်လို့ယူဆနိုင်ပါတယ
်ဟုတ်နောက်တစ်ခါဒီစစ်ကောင်စီအနေနဲ့သူတို့ရဲ့အုပ်ချုပ်မှုကိုနိုင်ငံတကာအများစုလက်ခံလာအောင်လူတွေသုံးတာက international legitimacy လို့သုံးရတယ်ပေါ့လေထားပါတော့အဲ့ဒီတော့အဲ့ဒီဘက်မှာသူတို့ကြိုးပမ်းမှုကဘယ်လောက်ထိတူတက်မှုရှိရထင်ပါလေကျွန်တော်အထူးမေးရင်တော့ဒီနေရာမှာကင်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့ initiative ပေါ့လေသူကသူကိုယ်တိုင်တယောက်တည်းသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီကိုအာဆီယံအစိုက်ဝန်ထဲကိုပြန်သွင်းဖို့သူကကြိုးပမ်းတယ်လို့ဆိုပါတယ်လူတော်တော်များများကဆုတ်ချရတယ်ဘယ်လောက်ထိထိရောက်မယ်လို့ထင်ပါလဲအဲ့ကိစ္စက
ဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တန်တမာရေးမှာအထူးသဖြင့်အထိနာတယ်လို့ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီကုလသမဂ္ဂမှာခန့်လာတဲ့သံအမတ်ဦးကျော်မိုးထွန်းကဒီဒီမိုကရေစီအားစုတွေပဲယက်တီလိုက်တဲ့နောက်ပိုင်းမှာအခုချိန်ထိရတာနိုင်ငံတကာသံတမန်ရေးပိုင်းမှာစပြီးတော့အထင်အားတဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကဒီအောက်ခြေမြေပြင်ကိုထိ ंछ ုပ်ထားတဲ့အနေအထားမှာဒီနောက်တစ်ခါကျွန်တော်တို့အာဆီယံတွေအနေနဲ့ကလည်းပြည်လဲရေးကိုဦးတည်ကျွန်တော် ဆိုစပြီးတော့ဟိုဆက်ဆံလာတဲ့လမ်းကြောင်းတွေနောက်တစ်ခါပြည်လည်ရေးကိုစဉ်းစားတဲ့လမ်းကြောင်းတွေလည်းကျွန်တော်တွေ့ပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ပြောရရင်ဟို legitimacy လို့ခေါ်တဲ့တရားဝင်မှုအပိုင်းမှာနိုင်ငံတကာဘက်ကဟိုငင်းပယ်တာဖယ်ထားတာကျွန်တော်တို့အထူးကြောင့်ဖြစ်အောင်လုပ်ထားတာဆိုတော့ဒီအနေအထားတွေတော့ကျွန်တော်ရှိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့2021ကုန်ကနီးပေါ့နော်ဆိုအဲ့ကလာကဆလိုဟိုရှတ်တန်ဒီပလိုမစီလို့ပြောလို့ရမလားသံမတ်ကြီးအပြန်လာကူးလူဝင်ထွက်ဗမာပြည်ကိုဒီကိစ္စမျိုးတွေနဲ့ပြည်လည်အောင်ကျူးပန်းလာတာမျိုးတွေကျွန်တော်တို့တွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်အနောက်နိုင်ငံတွေရဲ့ PR ပေးမှုတွေအခု Total တို့ Chevron တို့အလေးပဲပူပြီးတော့ပြင်းပြင်းထန်ထန်လှုပ်လာမယ်ဆိုပြီးတော့ပြောနေကြတယ်သို့တော်လည်းပဲအဲ့လိုစကားတွေအနောက်နိုင်ငံတွေဘက်က PR တွေပို့ပြီးမြင်လာမယ်ပြောတိုင်းပြောတိုင်းလူတွေရဲ့စိတ်ထဲမှာသံတရားရှိရတော့ဘယ်လောက်ထိရောက်မှာမို့လဲတရုတ်နဲ့ရုရှားကသူတို့ဘက်ကရှိနေတာပဲခွန်သာအားရစောင့်နေမှာပေါ့ဒီဘက်က PR ပေးပိတ်ဆို့လိုက်ရင်သူတို့ဝင်လို့မှာပဲလို့သုံးသပ်ကြပါတယ်ပြောကြပါတယ်ကောင်သူကြီးဘယ်လိုမြင်ပါလဲအဲ့ကိစ္စကို
ကျွန်တော်မြင်တာတော့အနောက်နိုင်ငံတွေဘက်ကဟို PR ပေးမှုတွေရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အထင်ပေါ့နော်ဒီစစ်ကောင်စီဘက်ကကြတော့လေသူတို့ကတစ်ချိန်လုံးကလည်းဟိုစစ်အစိုးရအောက်မှာဒီလိုမျိုး PR ပေးမှုတွေကိုရင်ဆိုင်လာလျရတယ်ဆိုတော့ဟိုအမြင်မျိုးကကျွန်တော်ထင်တယ်ရှိတယ်လို့ထင်တယ်ဆိုတော့နောက်တစ်ခါကျတော့ဟိုပြောမယ်ဆိုလို့ရှိရင်အရင်ကာလကလည်းအနောက်က PR ပေးလိုက်ကျွန်တော်တို့ကတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့မိခိုးရတယ်ပို့ကတ်သွားတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့ဆိုတော့ဒါကလည်းအခုချိန်မှာနည်းနည်းလေးတော့ဟိုစဉ်းစားစရာကောင်းတဲ့အချက်ဖြစ်တယ်လို့ထင်ပါတယ
်ဆိုတော့ကျွန်တော်ဒီတစ်နှစ်ကုန်းဆုံးရတဲ့အတွင်းမှာသူတို့ရဲ့လှုပ်ဆောင်ချက်တွေဖြစ်ပေါ်တိုးတက်မှုတွေဟာမြန်မာနိုင်ငံအစည်းအဝေးကောင်းလာအောင်လှုပ်ဖို့အတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်စေပါသလဲရုပ်စွာအဆုံးစစ်ကောင်စီကသူတို့ပြောထားတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တင်ပေးပါမယ်ရွေးကောက်ပွဲလုပ်ပေးပါမယ်ဘာညာပြောတဲ့ကိစ္စတွေအတွက်ဘယ်လောက်ထိအထောက်ပံ့ဖြစ်လာမယ်လို့ထင်ပါသလဲခိုင်လုံစိတ်ချရတဲ့အထောက်ပံ့တွေဖြစ်နိုင်မယ်လို့ထင်ပါသလား
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီလိုဗျဟိုစစ်ကောင်စီဘက်ကသူတို့ပြောပါတယ်ဒါအာဏာသိမ်းတာမဟုတ်ဘူးအာဏာကိုထိန်းတာပေါ့ကျော်ပြည့်ရခါကျတော့ရွေးကောက်ပွဲပြန်လုပ်ပေးမယ်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားမယ်ဆိုတော့ဟာပြောတာဒါဂတိကဖို့ရှိပါတယ်ဆိုတော့တစ်ဖက်ကကျတော့လည်းဘာဖြစ်လဲဆိုတော့ကျတော့ကျွန်တော်တို့မြင်တာကအထူးသဖြင့်ကျွန်တော်တို့ထိုင်းနိုင်ငံမှာတွေ့တာကဟိုကျွန်တော်တို့ခေါ်တာ veto coup လို့ခေါ်ပါတယ်ဆိုတော့သူတို့လိုချင်တဲ့ဟိုဗီဒီယိုအာနာတစုံတရာကိုကျွန်တော်တို့ဟိုဖြည့်ပြီးတော့ရေးဆွဲလိုက်တယ်။ကြံတဲ့ကိစ္စအတော်တော်များများကိုဝင်မရှုပ်ဘူး။ပြီးလို့ရှိရင်သူကပြန်ဆင်းသွားပြီးတော့ဟိုအရက်သားကိုပြန်အာနာလွှဲတယ်ပေါ့နော်။ကျွန်တော်ဒီလိုလမ်းကြောင်းတွေကျွန်တော်တို့တွေ့ပါတယ်။ဆိုတော့ဒါပေမဲ့ဗမာပြည်မှာကျတော့အခုဖြစ်နေတာကအခြေခံကြကြပေါ့ဗျာ။ဟိုခစ်ပြောင်းတွန်းလှန်ရေးလုပ်နေသလားလို့ထင်ရတယ်။ဟာအကုန်စသဖြင့်အောက်ခြေကနေပြောင်းနေတဲ့အခါကျတော့တော်တော်လေးလည်းစိတ်ပြက်စရာကောင်းတယ်လို့ထင်ပါတယ်။တော့အထူးသဖြင့်တော့ရက်ကြီးအုံချုံရင်မှုကိစ္စတွေပြောင်းတယ်နောက်တစ်ခါအခုအင်တာနက်လိုကိစ္စမျိုးတွေနောက်အခု VPN စသဖြင့်ပေါ့ဗျာဥပဒေတော်တော်များများကတကယ့်ကိုအောက်ခြေကနေစပြီးတော့အကုန်လုံးပြောင်းပြန်လှန်ပြစ်မယ်ဆိုတော့ဟာမျိုးတွေဖြစ်နေတယ်နောက်တစ်ခါကျွန်တော်တို့ budget နဲ့ပြောင်းတယ်အကုန်အဲ့ဒါမျိုးတွေလိုက်ပြောင်းနေတဲ့ခါကျတော့ကြည့်ရတာဟုတ်ပါဟုတ်သေးရဲ့လားဆိုတော့အမြင်မျိုးတော့ရှိပါတယ်
မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA 1 Radar ဦးကျော်စန်းသားနဲ့မြန်မာရေးသုံးသပ်သူဦးအောင်သူငိမ့်တို့ဆက်သွယ်ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့အထံလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါတော်တာရှင်များခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ဆိုရင် email ကနေတဆင့်ဆက်သွယ်ရေးသားနိုင်ပါတယ်ခင်ဗျာဆက်သွယ်ရေးသားရမယ် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်အခုဆက်လက်ပြီးတော့တင်ပြပေးဖို့အလဲကျလာတဲ့အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့အာကစားကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်အာကစားကဏ္ဍမှာကဘာကျော်ဘောလုံးသမားမက်ဆီရဲ့နာမည်နဲ့အစားအစာအသစ်တစ်ခုစတင်လိုက်တဲ့တဲ့အပါအဝင်ကဘာကျော်ဘောလုံးသမားဟောင်းကြီးဖြစ်တဲ့ပီလီရဲ့ကျမ်းမာရေးအခြေအနေနဲ့Premier League ဘက်ကသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့နိုင်ပွဲတွေဆက်နေတဲ့ Man City အသင်းနိုင်ပွဲတွေရပ်သွားခဲ့ပြီးတော့ Man U ကတော့နောက်ဆုံးမိနစ်မှာတွင်းတဲ့ဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒီနေ့ကတော့ဇယားထိပ်ကပြေးနေတဲ့ Manchester City အသင်းဟာ Southampton နဲ့အဝေးခွင့်မှာတကိုးစီပြီးကျသွားခဲ့ပါတယ်။ဒါကြောင့် Man City ရဲ့12ပွဲသက်တိုက်နိုင်ပွဲတွေလည်းဒီတစ်ပတ်မှာရပ်သွားခဲ့ပါတယ်။ဒီနေ့ပြပက်ဂေါ်ဒီယိုလာကတော့ Southampton ကိုတည်ရကြပြီးတိုင်ပွဲတွေရပ်သွားခဲ့တာနဲ့ပတ်သက်ပြီ
း Listen you all of you you judge the result. I tried to judge the performance. The performance was much better than the game against Arsenal, much better.
ကျွန်တော်ပြောမယ်ဗျာခင်ဗျားတို့မီဒီယာတွေအကုန်လုံးကပွဲရလဲ့အပေါ်မှာဆုံးဖြတ်ကြပြီးတော့ကျွန်တော်ကတော့ကစားပုံကိုကြည့်ပြီးတော့ဆုံးဖြတ်နိုင်ဖို့ကြိုးစားပါတယ်ဒီပွဲကစားတာက Arsenal ပွဲထက်ရောအခြားပွဲတွေထက်ရောကောင်းပါတယ်ဒီနေ့ကျွန်တော်တို့ကစားရတဲ့အသင်းကဘယ်လိုလဲဆိုတာကျွန်တော်သိပါတယ်ခင်ဗျားတို့ကကျွန်တော်တို့ကိုပွဲတိုင်း5ဂိုးပြတ်6ဂိုးပြတ်နိုင်မယ်လို့ထင်နေကြတယ်ဆိုရင်တော့ sorry ပဲဗျာကျွန်တော်တို့အဲ့ဒီလောက်ကောင်းအောင်တော့မကစားနိုင်ဘူးအဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကိုတရားဒီလုံးပွဲတိုင်းနိုင်မယ်လို့ထင်နေကြတဲ့ခင်ဗျားတို့ကမှားနေတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဘောလုံးရာသီမှာ Champions League ဝင်ခွင့်ရဖို့အတွက်အစဉ်၄ထဲဝင်ဖို့အကြိမ်တွေဖြစ်နေကြတဲ့ Manchester United နဲ့ West Ham တို့ရဲ့ပွဲမှာတော့ဒါရန်ရအချိန်ပိုနောက်ဆုံးမိနစ်မှာတွင်းတဲ့ Rashford ရဲ့ဂိုးနဲ့ Manchester United ကတကူကူမရှိနဲ့နိုင်သွားပါတယ်။ Man U သင်းဟာဒီပွဲနိုင်လိုက်လို့အခုလောလောဆယ်မှာတော့အဆင့်၄နေရာကိုတက်လာခဲ့ပါတယ
်။ I think we pushed hard, we tried everything, we took all the risks in the world.
ကျွန်တော်တို့ဒီပွဲကိုနိုင်ဖို့အတွက်လုံနိုင်သမျှစွမ်းကုန်လုပ်ခဲ့တယ်။ဒီပွဲမှာဂိုးသုံးခွင့်ရအောင်ဖန်တီးနိုင်ခဲ့တဲ့ရေအတွက်နဲ့ဂိုးပေါက်တွေကိုတကယ်သွင်းခဲ့တဲ့အချိန်တွေကိုကြည့်ရင်ကျွန်တော်တို့နိုင်တဲ့လို့ထင်ပါတယ်။
တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Arsenal ကဘန်လီကိုဂိုးမရှိသေးကြသလို Liverpool က Crystal Palace ကို3ဂိုးတကူနဲ့နိုင်ပါတယ်။ Chelsea နဲ့ Spurs တို့ရဲ့ London Derby ပွဲမှာတော့ Chelsea က2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ Ziyech နဲ့ Thiago Silva တို့ကသွင်းခဲ့တာပါ။ဒီပွဲမှာ Spurs ဘက်က Harry Kane ပထမပိုင်းမှာတကူသွင်းခဲ့ပြီးမဲ့ Thiago Silva ကိုလက်နဲ့တွန်းတယ်ဆိုပြီးတော့တိုင်ကဂိုးမပေးခဲ့ပါဘူး။ Chelsea ကိုရှုံးတာနဲ့ပတ်သက်ပြီး Spurs နေပြ Conti ကတော့
I think that today for the performance I have to be proud of my players because we made a big effort.
ကစားသမားတွေဒီနေ့ကစားပုံကိုကျွန်တော်ဂုဏ်ယူပါတယ်။ဘာလို့လဲဆိုတော့ဒီပွဲကိုနိုင်ဖို့အတွက်ကျွန်တော်တို့အစွမ်းကုန်ကစားခဲ့တာပါ။နှစ်ပတ်အတွင်းမှာ Chelsea ကို3ပွဲရှုံးတာကိုတော့ကျွန်တော်အနေနဲ့ပြန်စင်းစားဖို့လိုပါတယ်။ဖြစ်နိုင်တာကတော့သူတို့နဲ့ကျွန်တော်တို့ဂျာမန်ခြေစွမ်းကွာနေတာလည်းဖြစ်နိုင်ပါတယ်။Harry Kane ရဲ့ဂိုးကိုအင်္ဂလန်မှာမပေးတာအံ့ဩမိပါတယ်။အီတလီမှာဆိုရင်တော့ဒါက50 50ပါပဲ။ဒါပေမဲ့အင်္ဂလန်မှာမပေးတာကတော့အံ့ဩစရာကြီးပါဗျာ
။နောက်ထပ်ဘောလုံးသတင်းတွေမှာတော့ကမ္ဘာကျောင်းဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ပတ်ကတော့နှစ်ရက်ကြာဆေးရုံတက်ခဲ့ရပြီးတော့ဂျာဆောင်ရီကနေ့ကတော့ဆေးရုံကနေပြန်ဆင်းခဲ့ပါတယ်။ပီလီဟာပြီးခဲ့တဲ့လတွေအတွင်းမှာဥမာအကျိတ်တွေ့တာကြောင့်ခွဲစိတ်ကုသမှုတွေလုပ်ခဲ့ရပြီးတော့ESPN အပါအဝင်မီဒီယာတချို့ကတော့ဘီလီဟာဥမာကြီးကန်ဆာဝင်တာကိုခံစားနေရပြီးအခုခါမှာတော့အသည်းနဲ့အဆုတ်တွေမှာပါအကျိတ်ကိုတွေ့လာနေရတယ်ဆိုပြီးတော့ဖော်ပြနေကြပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆေးရုံဘက်ကရောသူ့ရဲ့မန်နေဂျာဘက်ကပါတစုံတရာအတည်ပြုပြောဆိုခြင်းတော့မရှိသေးပါဘူးအသက်82နှစ်ရှိဖြစ်တဲ့ဘီလီဟာအခုနောက်ပိုင်းချမ်းမာရေးချိုးရင်းလာနေတာကြောင့်သူ့ရဲ့ချမ်းမာရေးကိုသေချာအနီးကပ်စောင့်ကြည့်နေကြပြီးတော့အားလုံးကလည်းစိုးရိမ်နေကြတာဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့သမီးဖြစ်သူကတော့ပီလီယက်ချမ်းမာရေးဟာအရင်တိုင်းဖြစ်ပြီးတော့အခုဆေးရုံတက်တာကလည်းတလတစ်ခါပုံမှန်သွားပြတာဖြစ်ပြီးတော့တစ်ခါလေးမှလည်းတလနှစ်ခါသွားကြောင်းတခြားဘာမှအပြောင်းလဲမရှိပဲအိမ်မှာချမ်းမာနေပါတယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်မီဒီယာကနေပြောကြားလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီသူ့ရဲ့နာမည်နဲ့စားတောက်ကုန်တစ်ခုကိုစတင်လိုက်တာဖြစ်ပါတယ်ဒါကတော့မက်ဆီဟမ်ဘာဂါဖြစ်ပါတယ်အမေရိကန်နိုင်ငံဖလော်ရီဒါမှာရှိတဲ့ Hard Rock Cafe ကမက်ဆီနဲ့အတူပေါင်းပြီးတော့မက်ဆီဘာဂါကိုစတင်လိုက်တာပါဒီဘာဂါမှာအသားပြားနှစ်ခု Chorizo လို့ခေါ်တဲ့စပိန်ဝဲဥကြောင်း Provolone Cheese နဲ့ဆလတ်ရွက်နဲ့ကြက်သွန်တွေပါပါတယ်ဘာဂါမှာဘာတွေထည့်မယ်ဆိုတာကိုမက်ဆီနဲ့သူ့ရဲ့အဖွဲ့ကတရားရွေးခဲ့တာဖြစ်တယ်လို့လဲ Hard Rock ဘက်ကပြောပါတယ်
Germany's team were certainly very involved in choosing the ingredients.
ဒီဘာဂါထဲမှာထည့်မယ့်အားတွေနဲ့ပတ်သက်ပြီးကျွန်တော်တို့အကောင်းဆုံးမရမချင်းစိတ်ကြိုက်မဖြစ်မချင်းမက်ဆီနဲ့သူ့ရဲ့အဖွဲ့ကထက်ခါထက်ခါစီစီရွေးချယ်ခဲ့ပြီးတော့နောက်ဆုံးမှသူနဲ့သူ့အဖွဲ့ကသဘောတူတည်ပြုခဲ့တာဖြစ်ပါတယ
်။အခုလောလောဆယ်မှာတော့မက်ဆီဘာဂါကို Florida မှာရှိတဲ့ Hard Rock Cafe နှစ်ခုမှာပဲရနိုင်သေးပြီးတော့နောက်ပိုင်းမှာတော့တစ်ကမ္ဘာလုံးမှာရှိတဲ့ဆိုင်တွေမှာရောင်းချသွားမယ်ဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။တင်နစ်တင်းနေပတ်မှာတော့ Australian Open Tennis တွင်မှာနာမည်ကြီးတချို့ကတော့ Quarter Final မရောက်ခင်မှာပဲအရင်နိုင်သွားခဲ့ပါတယ်။အမျိုးသမီးဘက်မှာမနစ်ကလက်ရှိ Champion Naomi Osaka ဟာ တတိယဆင့်မှာအမေရိကန်က NSC Movac ကိုနှပွဲတစ်ပွဲနဲ့ရှုံးသွားခဲ့ပြီးတော့ရူမေးနီးယားကဆီမိုနာဟာလပ်ကလည်းသရုပ်ထားဆင့်မှာပြင်သစ်ကအဲလီဇေကော်နေကိုရှုံးသွားခဲ့ပါတယ်။ဒါပြင်အော်စတြေးလျန် Open နှစ်ကြိမ်ရဘူးတဲ့ Belarus နိုင်ငံက Victoria Azarenka ဟာလည်း Czech နိုင်ငံက Krejcikova ကိုနှပွဲပြတ်နဲ့အေးနိုင်သွားခဲ့ပါတယ်။အမျိုးသားဘက်မှာတော့အဆင့်3နေရာမှာရှိတဲ့ Alexander Zverev ဟာသရုပ်ထအဆင့်မှာကနေဒါက Shapovalov ကို3ပွဲပြတ်နဲ့ရှုံးပြီးပြိုင်ပွဲကနေထွက်သွားပြီဖြစ်ပါတယ်။အချိန်ထဲမှာပဲ Australia နိုင်ငံက Djokovic ကိုဖြူဝင်မဲ့ Visa ရုတ်သိမ်းလိုက်တာကြောင့် Djokovic ဘက်က Tennis Australia ကိုတရားစွဲမယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီး Australian Open ပြိုင်ပွဲရဲ့ Director Craig Tiley ကညွှန်ဆိုလိုက်ပြီးတော့ Djokovic အနေနဲ့လည်း၈နှစ်မှာလာကစားဖို့မျှော်လင့်တယ်ဆိုပြီးတော့မစ္စတာတိုင်လီကပြောကြားလိုက်ပါတယ်ခင်ဗျာ2020ဆောင်းသည့်အိုလံပစ်ပြိုင်ပွဲတွေကိုတရုတ်နိုင်ငံဘေကျင်းမြို့မှာရှိလာကျင်းပတော့မှာဖြစ်ပါတယ်ဘေကျင်းမြို့မှာတော့အားသာသမားတွေအတွက်အားသာရွာတွေအစင်းစင်းဖြစ်နေကြပြီဖြစ်သလိုအသင်းတွေနဲ့အားသာသမားတွေလည်းစတင်ရောက်ရှိလာနေပါပြီအချိန်ထဲမှာပဲဒီအားသာနဲ့ပတ်သက်တဲ့သူတွေထဲမှာ COVID-19 ရောဂါပိုးကူးစက်သူ6ယောက်တွေ့ရှိတယ်ဆိုပြီးတော့ဒီတရုတ်နိုင်ငံဘက်ကပြောပါတယ်ဇန်နဝါရီ23ရက်နေ့ကတနင်္ဂနွေနေ့ကတော့ဖွင့်ပွဲအခမ်းအနားအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အစမ်းလေ့ကျင့်မှုတွေလုပ်ခဲ့ကြပါတယ်။အချိန်ထဲမှာပဲလူခွေအဖွဲ့တွေကတော့တရုတ်နိုင်ငံမှာအားကစားသမားတွေအတွက်အကာအကွယ်တွေတိတ်မရှိတာကြောင့်အားကစားသမားတွေအနေနဲ့ပြိုင်ပွဲကာလအတွင်းတရုတ်နိုင်ငံရဲ့လူခွေအခြေအနေတွေကိုမပြောကြဘဲပြန်ရောက်မှပဲပြောကြဖို့ကကမ္ဘာလုံးဆိုင်ရာအားကစားသမားများအဖွဲ့ရဲ့ဝန်ချုပ်ဒေါက်ခူလာကဆိုင်ပါတယ်။
ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့ဒီကနေ့တင်ပြခဲ့တဲ့သတင်းတွေကတချို့ထုံထုတ်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ခင်ဗျာ
မြောက်လလိစာချုပ်ဖွင့်နေတိုမာမိတ်တွေယူကရိန်းပါဝင်ဥရောပကလက်တွဲပြတင်နဲ့တိုင်ပင်ဆွေးနွေးပြီးနောက်ရုရှားရဲ့လုံခြုံရေးအတွက်အာမခံဖို့တောင်းဆိုချက်တွေကိုအမေရိကန်ကတရားဝင်စာနဲ့တုံ့ပြန်လိုက်ပါတယ်ဒီကနေ့မှာပဲအမေရိကန်နဲ့ရုရှားတန်တမာရေးအရာဆက်လက်ဆွေးနွေးဖို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်။တုံ့ပြန်ပေးဖို့တဲ့စာထဲမှာလွန်ကျွေးဖို့တိုက်ခိုက်စေတဲ့ရုရှားရဲ့လုပ်ရပ်ပေါ်အမေရိကန်နဲ့မဟာမိတ်တွေမိဖက်တွေရဲ့စိုးရိမ်မှုတွေရုရှားရဲ့လုပ်ရပ်ကြောင့်ပေါ်ပေါက်လာတဲ့စိုးရိမ်မှုတွေပေါ်အလေးနဲ့ထားပြီးလက်တွေ့ကျတဲ့တုံ့တက်မှုတွေနဲ့အတူဘုတ်ဘောတင်ချက်ရရှိကောင်းရရှိနိုင်မယ့်ကိစ္စတွေအတွက်အဆိုပြုချက်တွေလည်းပါဝင်ပါတယ်လို့ဝန်ကြီးဘလင်ကင်ကပေါ်ထွန်းနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ရုရှား-ယူကရိန်းနဲ့နိုင်ငံနေဆက်မှာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲရုရှား-ယူကရိန်း-ဂျာမနီနဲ့ပြင်သစ်လေးနိုင်ငံတာဝန်ရှိသူတွေဗိုလ်ထုနေ့ကပါရီမြို့တော်မှာတွေ့ဆုံဆွေးနွေးပါတယ်။ရုရှားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီ-ပက်စကော့ကတော့ပါရီမြို့တော်ကဆွေးနွေးပွဲဟာကောင်းမွန်ပွင့်လင်းပြီးထူးခြားတဲ့ရလဒ်ကောင်းတွေထွက်ပေါ်မှုမျှော်လင့်ကြောင်းဗိုလ်ထုနေ့မှာပဲပြောဆိုထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာ-ဇယ်လန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်အန်ဒရေး-ယာမက်ကလည်းယူကရိန်းအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါ။အနာတိတ်ထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုအမေရိကန်ကအကြံပြုချက်အဖြစ်ဗိုလ်ထုနေ့ကပဲထုတ်ပြန်လိုက်ပါတယ်။စင်နာသိမ့်ပြီးတနည်းပြောရမယ့်အချိန်မှာထုတ်ပြန်လိုက်တဲ့အမေရိကန်ဆွေရဲ့အကြံပြုချက်ထဲမှာတော့အထူးသဖြင့်စစ်ကောင်းဆောင်တွေစစ်တပ်အတိုင်းဝန်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လင်းပြီးနိုင်ငံတွင်းရင်းနှီးမြှုပ်နှံတာစီးပွားရေးလုပ်မယ်ဆိုရင်ကြုံတွေ့ရမယ့်အန္တရာယ်တွေများပြားလာနေတဲ့အကြောင်းကိုဖော်ပြထားတာပါ။
သတင်းအချင်းချုပ်တွေကိုကိုအောင်လွင်ဦးတင်ပြပေးသွားတာပါဒီကနေ့မြတ်အတွက်တန်လင်းအစီအစဉ်တွေကိုတင်ဆက်နိုင်ဖို့ဆောင်ရွက်ခဲ့တဲ့အထက်မှာအစီအစဉ်ထုတ်လို့ရေးမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုနဲ့ဇူဘယ်အယ်တာရဲ့ဖြစ်ပါတယ်ဒီကနေ့မြတ် VOA အတန်လင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကပါတိုက်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ကြာတာပရိနေမနက်ပိုင်းအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီတောတာရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းဝေးကြပါစေ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.